Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရ2024ခုနှစ်မေလ23ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျမသင်္ကီထိုက်ပါရှင်
ပါလက်စတိုင်းကိုနိုင်ငံအဖြစ်ယက်တီတိုင်ခွင့်အသီးမှတ်ပြုကြောင်းကြေညာခဲ့တဲ့အိုင်ယာလန်၊နော်ဝေးနဲ့စပိန်နိုင်ငံတွေကိုအစ္စရေးဝန်ကြီးချုပ်ကဝေဖန်ရှုံချလိုက်ပါတယ်။မြန်မာအပါအဝင်ကမ္ဘာတဝန်းကျန်းမာရေးဆောက်ရှောက်မှုစနစ်အဖွဲ့အစည်းတွေကြမ်းဖက်ဖျက်ဆီးခံမှုတိုးမြင့်လာတဲ့ဆိုပြီးတော့လိလာချက်တစ်ခုမှာဖော်ပြပါရတယ်။ရွှေကုတ်ကမြို့တစ်ကတရားမဝင်စီးပွားရေးလုပ်ငန်းတွေမှာငွေကြေးပတ်သက်မှုရှိတယ်လို့ဆွဆွဲခါရတဲ့ပေါ်ထိုင်းသွင်းကုန်ထုတ်ခုံဘဏ် Isin Bank ကငင်းဆန်ထားပါတယ်။
ရှိခိုင်မာနှိမ့်ဆက်မှုကျူးလွန်သူတွေကိုအရေးယူမယ်လို့အမေရိကန်ကသတိပေးလိုက်တဲ့အကြောင်းဖျားသုံးစုဒေတာတဲ့တရုတ်လောင်းကစားရုံတချို့ပြောင်းရွှေ့လာနေသလားဆိုတာနဲ့ထိုင်းနိုင်ငံတွင် mobile bank account တွေကိုစီးဆင်းနေတဲ့အကြောင်းသတင်းဆောင်မတွေအပြင်ရုရှားသမ္မတရဲ့တရုတ်ခီးစင်အပေါ်သုံးသက်ချက်ယူကရိန်းကိုအမေရိကန်ဘက်ကအကူအညီထပ်ပေးပေးရမယ်အကြောင်းသတင်းဆောင်မတွေကိုဒီမနက်ခင်းမှနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ editor နဲ့ဆွေးနွေးကန် Jancy တပတ်အတွင်းအားကစားစီစဉ်တို့ကိုထုတ်လွှင့်ပါမယ်အခုတော့ကိုငိမ့်ချင်းဤကသတင်းတွေပြောပြပေးပါမယ်ရှင
်ပါလက်စတိုင်းနိုင်ငံဖြစ်ယက်တီနိုင်ငံကိုအသိမှတ်ပြုကြောင်းကြေညာခဲ့တဲ့အိုင်ယာလန်၊နော်ဝေးနဲ့စပိန်နိုင်ငံတွေကိုရှုံ့ချကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဗုဒ္ဓဟူးနေ့ကပြောပြီးဒီလို့ရဟာဟားမတ်စ်အဖွဲ့အပေါ်အကြမ်းဖက်မှုစုချင်းမြင့်လိုက်တာပဲလို့ဝေဖန်လိုက်ပါတယ်ပါလက်စတိုင်းနိုင်ငံဟာအကြမ်းဖက်နိုင်ငံဖြစ်လာလိမ့်မယ်လို့သူကစွပ်စွဲပါတယ်အော်တိုဘာ9ရက်ဖြစ်စဉ်လို့စုလိုက်ပြိုလိုက်တပ်ဖြတ်မှုတွေကိုထက်ခါလုပ်ဖို့ကြိုးစားမှာဖြစ်ပြီးဒါကိုအစ္စရေးအနေနဲ့လက်ခံနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်အိုင်ယာလန်၊နော်ဝေးနဲ့စပိန်နိုင်ငံတွေကဂါဇာကမ်းမြောင်မှာဖြစ်နေတဲ့အစ္စရေးဟားမတ်စ်ပွဲကိုညှို့ဆို့ပြီးဒေတာရင်းထာဝရငြိမ်းချမ်းရေးအတွက်နှစ်ပြည်တော်မူဝါဒနဲ့အပြေရှားဖို့လိုအပ်ကြောင်းနဲ့ပါလက်စတိုင်းနိုင်ငံအဖြစ်အသိမှတ်ပြုကြောင်းဗုဒ္ဓဟူးနေ့ကကြေညာခဲ့တာပါပါလက်စတိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးရီယက်မန်ဆောကတော့ဒါဟာအံ့ဩစရာကောင်းတဲ့အခိုက်အတန့်ပါပဲလို့ပြောပြီးဒီဥရောပနိုင်ငံတွေအတိုင်းနောက်ထပ်နိုင်ငံတွေလိုက်လို့ဖို့မျှော်လင့်တယ်လို့ဆိုပါတယ်အမေရိကန်သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်ထဲမှာတော့သမ္မတဂျိုးဘိုင်ဒန်အနေနဲ့နှစ်ပြည်တော်မူဝါဒကိုအခိုင်အမာထောက်ခံသူဖြစ်ပေမဲ့ဒီမူဝါဒကိုတစ်ဖက်သက်အတိမတ်ပြုတာမျိုးမဟုတ်ဘဲသက်ဆိုင်တဲ့နိုင်ငံကြားဓာတ်ရိုက်ညှိနှိုင်းမှုတွေကတဆင့်သာပါလက်စတိုင်းနိုင်ငံအကောင့်ထဲပေါ်ဖို့ယုံကြည်ထားကြောင်းထုတ်ပြန်ထားပါတယ်ညာနီးဗျူဟာမြောက်နျူကလ িয়ার လက်နက်တွေပါဝင်တဲ့စီးရေးလက်ချက်မှုတရက်ကိုစတင်လိုက်ကြောင်းရုရှားကာဝေးဝန်ကြီးဌာနကကြေညာပါတယ်နျူကလ িয়ার တပ်ဖွဲ့တွေဟာပုံမှန်စီးရေးလက်ချက်တွေလှုပ်လစ်ရှိပေမဲ့ဒီလိုဗျူဟာမြောက်နျူကလ িয়ার လက်နက်တွေပါဝင်ပြီးလစ်ကျင့်နေတယ်ဆိုတာကိုတော့ရုရှားကပထမဆုံးအချိန်ထုတ်ဖော်ကြေညာတာပါဒါဟာယူကရိန်းစစ်ပွဲမှာအနောက်နိုင်ငံတွေကပိုးပြီးထဲထဲဝင်ဓာတ်ရိုက်ပါဝင်လာနိုင်ခြင်းနဲ့ပတ်သက်ပြီးအနောက်အုပ်စုအစစ်မြင့်ခေါင်းဆောင်တချို့ရဲ့ပြောဆိုချက်တွေကိုတုံ့ပြန်တာဖြစ်တယ်လို့ရုရှားတာဝန်ရှိသူတွေကပြောကြောင်း AP သတင်းမှာရေးပါတယ်ကာဝေးဝန်ကြီးဌာနရဲ့အင်ကာနီကထုတ်ပြန်တဲ့ကြေညာချက်အရလစ်ကျင့်မှုအသစ်ရဲ့ပထမအဆင့်မှာနျူကလ িয়ার စွမ်းရည်ရှိကင်ဇယ်နဲ့အစကန်ဒါအမျိုးအစားဒုံးကျည်တွေအပါအဝင်နျူကလ িয়ার လက်နက်တွေကိုလက်တွေ့ပြင်ဆင်လက်ကျင့်မှုပါဝင်ပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်းကယူကရိန်းကိုပြင်သစ်တပ်ဖွဲ့ဝင်တွေဆင်လွတ်မဲ့စဉ်းစားချက်ကိုခြံလှမ်းထားမှာမဟုတ်ကြောင်းပြောထားတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကလည်းရုရှားနိုင်ငံနယ်နိမိတ်အတွင်းကပြစ်မှတ်တွေကိုတိုက်ခိုက်ဖို့အတွက်ဗြိတိန်ရဲ့တာဝေးပြစ်လက်နက်တွေကိုအသုံးပြုနိုင်မှာဖြစ်ကြောင်းထုတ်ပြောထားချိန်မှာအခုလိုရုရှားဘက်ကကြေညာတာဖြစ်ပါတယ်ညာ2023ခုနှစ်ထဲမှာမြန်မာအပါအဝင်ကမ္ဘာတဝက်မှာကျန်းမာရေးဆောင်ရှောက်မှုစနစ်အဖွဲ့အစည်းတွေပေါ်အကြမ်းဖက်ခံရမှုဒါမှမဟုတ်ဖျက်ဆီးခံရမှု2562ခုထိဖြစ်ခဲ့ပြီးဒါဟာ2022ခုနှစ်ထဲစာရင်အကျဉ်းကြီး900မြင့်တက်လာတာဖြစ်ပါတယ်။ရာခိုင်နှုန်းနဲ့ဆိုရင်25ရာခိုင်နှုန်းထိတိုးလာကြောင်းလေလာမှတ်တမ်းပြုစုထားတဲ့အစိုးရကန်စာသစ်တစ်စောင်ကဗုဒ္ဓဟူးနေ့ကပြောတာပါ။အာဖဂန်နစ္စတန်နဲ့အစ္စရေးသိမ်းပိုက်ထားတဲ့ပါလက်စတိုင်းနယ်မြေတွေထဲမှာကျမ၏ဝန်ထမ်းဖန်စီခံမှုတိုးလာနေပြီးမြန်မာမှာဆိုရင်အမြင့်ဆုံးအဆင့်ဖြစ်နေတယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာအပါအဝင်နိုင်ငံတကာကကျူးလွန်သူတွေကိုလက်နက်တွေပိတ်ပင်ဖို့လည်းအဲ့ဒီမှာတောင်းဆိုထားပါတယ်။ဒီထုတ်ပြန်ချက်ကိုပြည်ပကတွေအတွင်းကျမ၏ခန္ဓာအကာအဝယ်ပေးဆိုင်ရာညွန်ပေါင်းမာမိတ်အဖွဲ့ SHCC နဲ့ SHCC ရဲ့ဦးဆောင်ကော်မတီအဖွဲ့ဝင်ဖြစ်တဲ့လူ့အခွင့်အရေးဆိုင်ရာသမားတော်များအဖွဲ့ PHRO ကထုတ်ပြန်တာပါ။ဒီထက်မှာဂါဇာနဲ့ဆူဒန်နိုင်ငံတွေကပြည်ပကအသစ်တွေနဲ့အတူမြန်မာ၊ယူကရိန်းနဲ့ဟေတီနိုင်ငံတွေမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေကာကျမကြီးဆောင်းရှောက်မှုစနစ်ပေါ်ပြင်းပြင်းထန်ထန်အကြမ်းဖက်ခံနေရတယ်လို့ဖော်ပြထားပါတယ်။ မြန်မာနဲ့ဆီးရီးယားနိုင်ငံတွေမှာဆိုရင်စစ်ရုံတွေကိုလေကြောင်းကနေတိုက်ခတ်ခံမှုတွေဆက်လက်ဖြစ်ပွားနေတယ်လို့လည်းဖော်ပြထားပါတယ်များ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာသပတေးနေ့မနက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံတော်မှာဆန္ဒသိမ်းတာကိုစန့်ကျင်နေတဲ့လက်နက်ကိုင်ဖိလစ်ပကတ်တွေအနှံ့အပြားရှိနေပေမဲ့ရန်ကုန်အပါအဝင်မြို့ကြီးတချို့မှာတော့ဗုဒ္ဓနေ့လို့ညွှန်ဆိုခေါ်ဆိုကြတဲ့ဗုဒ္ဓဖွားမြင်တော်မူရာကစုံလှပြည့်တဲ့ကစုံညောင်ရီသွန်းပွဲတွေဆင်နွှဲကြသလိုရွှေကုံစီရီလိုတကိုးကြီးဖျားတချို့မှာလည်းဗုဒ္ဓနေ့ကလူစီကားခဲ့ပါတယ်။မြန်မာနိုင်ငံသားတွေအသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook မှာတော့ကစုံလှပြည့်နေ့နဲ့ညောင်ရီသွန်းပွဲဆင်နွှဲကြတဲ့ဓာတ်ပုံတချို့တင်ထားတာကိုတွေ့ရပါတယ်။ရန်ကုန်ကရွှေကုံစီရီကိုဖျားဖို့လာသူတူရဲ့ AFP သတင်းဌာနကိုပြောဆိုချက်မှာတော့မနေ့အစောပိုင်းတည်းကအိမ်ကနေထွက်လာခဲ့ရပြီးတော့မိသားစုစီပွားရေးနဲ့လောက်ကင်တွေကောင်းဖို့ကစုံလှပြည့်နေမှာဆူတောင်းခဲ့ကြောင်းဖြေပါတယ်။ရွှေဒဂုံစီဒီမှာဖျားဖို့ထောင်နဲ့ချီရှိတယ်လို့မြို့ကန်တွေကပြောပါတယ်။မြန်မာနိုင်ငံအနှံ့စပွဲတွေဖြစ်နေပေမဲ့ရန်ကုန်မှာတော့တခြားဒေသတွေနဲ့နှိုင်းယှဉ်ငင်းငင်းကြမ်းကြမ်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဆက်နသိမှုကိုဆန့်ကျင်နေကြတဲ့အင်အားစုတွေကတော့တော်လန်ကစုံညောင်ရီသွန်းပွဲတော်အမည်နဲ့စစ်ကောင်စီထိန်းချုပ်ရာဒေသတွေမှာညောင်ရီသွန်းပွဲဆင်နွှဲရင်စစ်ကောင်စီကိုဆန့်ကျင်တဲ့အမှတ်သားလက္ခဏာတွေထည့်သွင်းရေးသားပုံဖော်ကြဖို့တိုက်တွန်းနှိုးဆော်လှှရှားခဲ့ကြပါတယ်များထိုင်းမြန်မာနယ်စပ်မြောက်ရီမြို့နယ်တဲကတရမွန်စီးပွားလုပ်ငန်းတွေရှိရာရွှေကုတ်ကူမြို့တင်းနဲ့ဆက်ဆက်ပြီးငွေကြေးဆိုင်ရာပတ်သက်မှုတွေရှိနေလို့ဆွဆွဲခံထားတဲ့ထိုင်းသွင်းကုန်ထုတ်ကုန်ပန် Exim Bank ကသူတို့အနေနဲ့ရွှေကုတ်ကူမှာငွေကြေးပါဝင်လာမျိုးမရှိကြောင်း VOA ကိုဗုဒ္ဓဦးနှစ်ကညင်းပါတယ် KN မြို့သားတက်မတော် KNA လို့အမည်ပြောင်းထားတဲ့ KN နယ်ကြားဆောင်တက် BGF အဖွဲ့ပိုင်စီးပွားလုပ်ငန်းစုကြီးတွေဟာမလေးရှားထိုင်းစင်ကာပူကမ္ဘောဒီးယားတရုတ်နဲ့ဟောင်ကောင်နိုင်ငံတွေကကုမ္ပဏီတွေလူပုဂ္ဂိုလ်တွေနဲ့ပူးပေါင်းဆက်ဆက်နေပြီးတရမွေစီးပွားလုပ်ငန်းတွေမှာထဲထဲဝင်ပါဝင်ပတ်သက်နေတယ်လို့ Justice for Myanmar အဖွဲ့ကဗုဒ္ဓဦးနှစ်ကထုတ်ပြန်ခဲ့တာပါထုတ်ပြန်ချက်ထဲမှာဒေသတွင်းနိုင်ငံတွေနဲ့အကျိုးစီးပွားတွေပတ်သက်နေတဲ့အထက်မှာထိုင်းက Exim Bank အမည်လဲပါဝင်နေတာပါဒါ့အပြင်ထိုင်းနိုင်ငံက Krung Thong Bank, Kasikorn Bank, Bangkok Bank တွေလဲပါဝင်နေပေမဲ့ Justice for Myanmar အဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီး VOA ရဲ့မေးမြန်းချက်ကိုအဲ့ဒီ Bank တွေကမတုံ့ပြန်သေးပါဘူးခင်ဗျာအခါတက်တော် AAD နဲ့ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုအတ္တမရွှေပြောင်းထွက်ပြေးစေတာနဲ့လူခွေးချုပ်ပေါက်တာတွေကိုရပ်တန့်ပြီးနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့နဲ့တွစ်ဆုံဆွေးနွေးတာလုပ်ဖို့ရိုဟင်ဂျာအဖွဲ့အစည်း28ဖွဲ့ကဗုဒ္ဓဘာသာပူးတွဲကြေညာချက်ထုတ်ပြန်ပါတယ်ဘူဒီတောင်နဲ့မောင်တော်မြို့နယ်မှာတောင်းနဲ့ချီတဲ့ရိုဟင်ဂျာတွေနေရွှန့်ခွာထွက်ပြေးနေရတယ်လို့ဆိုပါတယ်ဘူဒီတောင်မြို့မှာတိုက်ပွဲဖြစ်ပွားလာမှရှိပါတယ်အဲ့ဒီကရိုဟင်ဂျာတွေကိုနေအိမ်တွေကနေမေလ17ရက်နေ့နောက်ဆုံးထားပြီးထွက်ခွာဖို့ AA တပ်ဖွဲ့ကအမိန်ပေးခဲ့ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြပါတယ်မေလ18ရက်ညပိုင်းရောက်တဲ့အချိန်မှာအေတပ်ဖွဲ့ဝင်တွေကနေငါလူတွေကိုထွက်ပြေးဖို့မိုးပေါ်6လက်ပစ်ခတ်ခဲ့ပြီးပစ္စည်းတွေလူကနေနေမိရှုခဲ့တယ်လို့ဆိုပါတယ်အေဘက်ကတော့မေလ20ထုတ်ပြန်ချက်ထဲမှာအေအနေနဲ့စစ်စည်းကမ်းကျင့်ဝတ်နေကြီးတိုက်ပွဲဝင်နေပြီးအရက်သားပစ်မှတ်တွေကိုဘယ်တော့မှရည်ရွယ်တက်ခိုက်တာမျိုးမရှိဘူးလို့ညင်းထားပါတယ်ရခိုင်မျိုးနယ်စုဝင်တွေနဲ့ဒေသခံမွတ်စလင်တွေကြားပူးပေါင်းဆောင်ရွက်စည်းလုံးနေတာကိုပြက်ပြောင်းတမင်ရည်ရွယ်လှုပ်ဆောင်နေတယ်လို့တုံ့ပြန်ပါတယ်ရင်ဂျာအဖွဲ့အစည်းတွေဘက်ကတော့ရင်ဂျာရဲသားတွေကိုကာကွယ်ရေးနဲ့လက်ရှိအခြေအနေတွေဖြေရှင်းနိုင်ဖို့အေနဲ့ရေးပေါ်တွစ်ဆုံဆွေးနွေးဖို့အကြံပြုထားပါတယ်။ဒီဘက်မှာလည်းအသက်ဘေးကထွက်ပြေးနေရတဲ့ရင်ဂျာတွေအတွက်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုအကူအညီတွေအရေးတကြီးလိုအပ်နေကြောင်းလည်းထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်များ။
ကိုငင်းချင်အေးပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။ရခိုင်ဒေသစစ်ပွဲအတွင်သက်ဆိုင်ရာအဖွဲ့တွေအနေနဲ့ရဲသားတွေကိုအကာအကွယ်ပေးကြပြီးအရဲသားတွေအပေါ်အကြမ်းဖက်မှုကျူးလွန်တဲ့စစ်တပ်နဲ့တခြားတာဝန်ရှိလက်နက်ကိုင်အဖွဲ့တွေကိုဒဏ်ခတ်အရေးယူမယ်လို့အမေရိကန်ပြည်ထောင်စုကသတိပေးပါတယ်။ရခိုင်ဘူးသီးတောင်တိုက်ပွဲဖြစ်စဉ်နဲ့ဆက်နွယ်ပြီး NUG ကထုတ်ပြန်ချက်မှာလည်းအရဲသားတွေနဲ့အရဲသားပိုင်ဆိုင်မှုတွေကိုမတိုက်ခိုက်ချဖို့တိုက်တွန်းထားပြီးစစ်ကောင်စီဟာရခိုင်ပြည်နယ်မှာလူမျိုးရေးပဋိပက္ခတွေဖြစ်အောင်တမင်ဖန်တီးနေတာလို့ပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင
်။ရခိုင်ဒေသတိုက်ပွဲတွေတွင်ဒေသခံရဲသားတွေထိခိုက်နှင်းနာကြတဲ့အချိန်အောက်မှာအားနည်းရိုင်ဂျာလူမှုတိုက်ဝန်းကိုပုံမှုထိခိုက်စီပြီးတော့တကြော့ပြန်လူမျိုးရေးပဋိပက္ခတွေထပ်ဖြစ်လာမှာကိုနိုင်ငံတကာအစိုးရတွေရောလူခွင့်ရေးဖွဲ့တွေကြားမှာပါစိုးရိမ်လာကြပါတယ်။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူရဲ့ထုတ်ပြန်ချက်ထဲမှာလည်းအရခတ်တတ်တော် EE နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာလူတွေအစုလိုက်ပြုံလိုက်အသက်ခံရမျိုးတကြောပြန်ဖြစ်လာမှာကိုစိုးရိမ်ထိတ်လန့်နေတဲ့အကြောင်းဖော်ပြပါရတယ်။
ကြံကြောက်ရက်ဆက်မှုတွေကျူးလွန်တဲ့စစ်တပ်နဲ့တခြားတာဝန်ရှိတဲ့လက်နက်ကိုင်ဖွဲ့တွေကိုလည်းဒဏ်ခတ်ရေးယူသွားမယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကသတိပေးထားပါတယ်။အလားတူလိုပါပဲရခိုင်စစ်ပွဲတွေအတွင်းမှာအရက်သားတွေနဲ့ရက်သားပန်ဆိုင်မှုတွေကိုတိုက်ခိုက်ကြမ်းဖက်တာတွေမလုပ်ကြဘူး NUG အမျိုးသားညီညွတ်ရေးအစိုးရကလည်းကြီးညာတိုက်တွန်းပါတယ်။စစ်ကောင်စီဟာလူမျိုးရေးပြိပခဖြစ်စီမှုတမင်ရည်ရွယ်လှုပ်ဆောင်နေပြီးတော့အခြေအနေတွေဟာရှုပ်ထွေးနေတယ်လို့ NUG ပြောခဲ့ရသူကိုနေဖုံးလက်ကပြောပါတယ်
။အဲဒီလိုညာရင်းနဲ့ပတ်သက်ပြီးတော့ရှိမှလည်းဒါဘာသာရေးအစီအစဉ်တွေခဏခဏဖြစ်တာတွေရှိတော့သူအဲ့ဒါကိုလည်းပဲသူမျိုးပရိကဖြစ်အောင်ရှိရအတွက်လည်းလုပ်တာတွေလည်းပါတာပေါ့နော်ပါတော့အဲ့မှာနေနေမိရှို့တာတွေနောက်ဒီဖြတ်စည်းတာတွေနောက်ပြီးတော့ဒီနေရာကနေပြရားပေးတောင်းရှိခိုင်းတာတွေဒါမျိုးတွေတော့ချက်လုပ်ခဲ့တာပေါ့နော်ဒီအချိန်တွေကဒါတကယ်ကိုစိတ်ပူကြအချိန်တွေဖြစ်တယ်ပေါ့နော်ဖြစ်တဲ့တကြောင်ကိုကျွန်တော်တို့အနေနဲ့ဒါဟိုတန်းနိုင်သမျှဟိုကျွန်တော်တို့လည်းဟိုဆိုရင်ပူပန်တဲ့ပုံစံတွေမဟုတ်ပဲနဲ့ပေါ့နော်ဒီတစုံတရာကျွန်တော်တို့ကိုယ်ကြီးဆောင်ရနိုင်မှုလည်းပဲတက္ကသိုလ်ဝန်ကြီးဌာနတွေကဒါစူးစမ်းဆောင်ရွက်ချက်ရှိပါကြဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဂျာရီပေါ်စစ်ကောင်စီရောအီဘက်ကပါအကြောင်းမဲ့ဖမ်းဆီးတာတွေတပ်ဖြတ်တာတွေနဲ့လူခွင့်ချိုးဖောက်မှုတွေရှိနေတယ်လို့ရိုဂျာတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံတကာအဖွဲ့အစည်းတချို့ကပြောဆိုတာတွေရှိပါတယ်စစ်ကောင်စီဘက်ကကျူးလွန်မှုတွေပေါ်မှာတော့ခိုင်ခိုင်မာမာအချက်လက်ရထားတယ်လို့ကိုနေဖုံးလက်ကပြောပါတယ်
အဲ့တော့ဒါပေမဲ့လည်းဒီလက်ရှိနေရင်အခြေအနေကတကယ်ဟိုဘယ်လိုအခြေအနေမျိုးဖြစ်နေလဲဆိုတဲ့ဟာကိုသိချလေးလာတုံးသက်ပြီးမှကျွန်တော်တို့ပြောကြဆိုကြတော့ဒါပို့ပြီးတော့ကောင်းတာပေါ့နော်အဲ့လိုဟိုအဲ့ဒါတစ်ခုပေါ့နော်နောက်တစ်ခုကကြတော့ဒီဟိုကျွန်တော်တို့နားလဲတာတော့ဒါ AA ကလည်းပဲနော်ဒီလိုမျိုးဒီဒုညာပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဒါအတီးတူတွေပဲလေနော်အတီးတူတွေအပေါ်မှာပြတ်မှတ်ထားပြီးတော့လောက်တာမျိုးတွေဒါမျိုးတွေလုံးလေးလောက်ချာမရှိဘူးမလုပ်ဘူးဆိုတာမျိုးလည်းဒါတို့အများပြောခဲ့တာရှိတယ်။တေးရင်မကောက်ဘူးပေါ့နော်။ဒါတိုင်းသားတော်နိုင်အင်အားစုရဲ့အနေနဲ့တော့ဒီလိုကိစ္စမျိုးဒါရေရက်ရှိနေတုတ်တာမျိုးတွေမရှိဘူးလို့ပေါ့ကျွန်တော်တို့ကဒီလိုပဲကြုံကြည့်ထားတယ်ပေါ့နော်။ကြုံကြည့်ထားတယ်။ဒါပေမဲ့လည်းခုနကကျွန်တော်ပြောလို့ပဲအဖွဲ့ကြီးတွေဆိုတဲ့နေရာမှာတော့တချို့တော့ဟိုပုံကိုကြီးဟိုတဝူးတယောက်ပေါ့နော်။တဝူးတယောက်အဲ့လိုမျိုးကိစ္စမျိုးတွေနဲ့လုံတာကင်တာလုံမကင်တာတွေလည်းဒါမျိုးတွေလည်းရှိတတ်ပါတယ်နော်။အဲ့ဒီဟာတွေကိုတော့ကျွန်တော်တို့ကခွဲခြားပြီးတော့ပြင်ဆင်နိုင်ဖို့တော့အရေးကြီးတယ်လို့ကျွန်တော်မြင်တာပေါ့နော်။
ရပ်ဖက်အဖွဲ့စည်း195ဖွဲ့ကလည်းရခိုင်ဒေသနဲ့တနင်္ဂနွေကအဖွဲ့စည်းလူပုဂ္ဂိုလ်တွေအနေနဲ့အဖိနိခံရွန်ဂျာရီရဲ့အသက်အိုးရင်စီးစိမ်နဲ့ပုံရိပ်တွေကိုနိုင်ငံရေးစီလူဝတ်ချက်တွေအတွက်တုံးချတာတွေချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်။ရှီပြည်အံဖွဲ့ရဲ့ပြောခွင့်ရသူမတ်ခင်အုံမာကတော့ထုတ်ပြန်ချက်နဲ့ပတ်သက်လို့အခုလိုပြောပါတယ
်။အာရကန်အာမီကဒီ vulnerable ဖြစ်တဲ့ဒီရွန်ဂျာလူမျိုးစုကိုရွန်ဂျာပြည်သူတွေကိုကိုယ့်ရဲ့ဟိုကောက်ကွယ်ဆောင်ရှောက်မှုကိုပို့လောင်ပေးရမယ်ဟာဖြစ်တဲ့အခြေအနေမှာအခုကမြန်မာစစ်တပ်လည်းမရှိတော့ဘူးเนาะဒီစစ်အုပ်စုလည်းမရှိတော့ဘူးမရှိတဲ့ဥစ္စာတွေမှမျိုးရဲရထွက်ခိုင်းတယ်เนาะထွက်ခိုင်းတဲ့အချိန်မတိုင်ခင်မှာစပြီးတော့မီးရှို့တယ်ဆိုတော့ဟာကကျမတို့ဒါကမဖြစ်မနေတာတွေကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလောက်ရမယ်တာဝန်ကိုရှိတာတယ်ပေါ့เนาะဒီတော့ Arrogant Army AAD ဒီကိစ္စတွေနဲ့ပတ်သက်လို့အခုသူတို့ရဲ့အောက်ခြေကတက်သားတွေကပဲကျူးလွန်တာပဲဖြစ်ဖြစ်တစုံတရာအထက်အမိန်အစစ်စင်ချတဲ့မှာဘယ်နေရာမှာဘလို့လွဲလဲတကယ်ပဲဖြစ်သွားတာလားနော်တကယ်ကျူးလွန်တာတွေလားကျူးလွန်နေဆိုလို့ရှိရင်လည်းကျူးလွန်နေသူတွေကိုဥပဒေကြောင်းအရာအပြစ်ပေးရေးယူမှုတွေလုပ်နိုင်ဖို့အတွက်ကိုသူတို့ရဲ့ဒီ ULA AA ပေါ့နော် Arrogant Army ဟာဥဆောင်မှုကိုကောင်းမွန်မှန်ကန်တဲ့နော်ဒီမိုကရေစီနှိကျပြီးတော့မှလူသားဆန်တဲ့ဥဆောင်မှုကိုပြဖို့လိုတယ်ပေါ့နော်
ရခိုင်ပြည်နယ်ဟာအဖွဲ့အစည်းပေါင်းစုံပါဝင်လာတဲ့စစ်မြေပြင်ပြန်ဖြစ်လာပြီးတော့အရသာပြည်သူတွေအတွက်အန္တရာယ်ကြီးတဲ့နေမြေဖြစ်လာနေတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗိုလ်ကာတက်ကျင်ညာချက်မှာဖော်ပြခဲ့ပါတယ်။ရခိုင်တန်းသားလက်နက်ကိုင်အဖွဲ့ AA အရခတ်တပ်တော်ကတော့ဒီဗုဒ္ဓတော်မျိုးတင်းတိုက်ပွဲမှာ AA လက်ချက်ကြောင့်မလို့ရသားတွေတေဆုံးတန်ရရဲဆိုတာကိုညှင်းဆန့်ပါတယ်။ဗုဒ္ဓတော်မျိုးနဲ့တိုက်ပွဲတွင်ပိတ်မိနေတဲ့ထောင်နဲ့ချီတဲ့ရင်ဂျာတွေကိုကယ်ထုတ်ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဆောက်ရှောက်ထားတယ်လို့လူမျိုးဘာသာမခွဲဘဲနဲ့ရက်သားတွေကိုအကာအကွယ်ပေးသွားမယ်လို့လည်းအေးရထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်ခင်ဗျာ
VOE မြန်မာပိုင်းစီစဉ်ရဲ့မနေ့ကင်းထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ24.50-51လိုင်းလမ်းမီတာ190တို့ကနေနားဆင်နေရတာဖြစ်ပါတယ်ရှင်အခုတော့တရုတ်လောင်ကစားဝိုင်းတွေအရေးကိုတင်ပြပါမယ်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမှာအခုမေလအတွင်းတရုတ်နိုင်ငံသားတွေတိတိတတ်တာဝင်ရောက်လာနေပြီးအဆောက်အုံတွေဆောက်လုပ်ကာစီနိုလုပ်ငန်းတွေပြောင်းပြီးအခြေချလာတယ်လို့ယူဆတဲ့အကြောင်းမြို့ကန်တွေက VOA ကိုပြောကြပါတယ်။ကြားဖြန့် online ငွေလိမ်လုပ်ငန်းနဲ့လောင်းကစားလုပ်ငန်းတွေတွင်ကျလာရင်မြို့ထဲမှာခိုးဆိုးလူရဲမှုတွေပိုများလာမှာကိုမြို့ကန်တွေကစိုးရိမ်နေကြတာပါ။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြထားပါတယ်ရှင်။ ကရင်ပြည်နယ်မြဝတီမြို့နယ်ရွှေကုတ်ကိုမြို့တစ်ကအွန်လိုင်းကြားဖြန့်ငွေလိမ်လုပ်ငန်းလုပ်နေသူတွေကိုထွက်ခွာကြဖို့ဒေသရင်းလက်နက်ကိုင်အဖွဲ့အစည်းတွေကသတိပေးထုတ်ပြန်ပြီးတဲ့နောက်အခုမေလအတွင်းမှာမမြင်စဖူးတဲ့တရုတ်နိုင်ငံသားတွေဖျားသုံးစုမျိုးဖက်တိတိတသာဝင်ရောက်လာနေတယ်လို့လုံခြုံရေးအရနာမည်မဖော်လိုတဲ့မြို့ခံတဦးက VOA ကိုပြောပါတယ်
တရုတ်ကြီးတော်လေးများဘယ်လိုကြီးဘယ်လိုနဲ့ရောက်လာတော့ပြောလည်းမသိဘူးတော်လေးများတော့ရောက်လာတယ်တကယ်ဆိုပမာလို့တော့ပြောတရုတ်လိုရေပြောတယ်တရုတ်တန်မကြားဘူးဒီငါးလားပါးအတွင်းမှာပုံများလာတယ်မြန်မာပြည်ရှီကုတ်ကိုပဲချန်များဟာလေချိုးများတယ်ကြည့်ဆောက်ရအေးနေဆက်ဘက်မှာတော့အဲ့ဒီဆောက်ဦးနေတော့တွေ့တာတဲကုတ်ကန်းကလို့ဘာလဲတော့ဆောက်နေတာဆောက်ဦးကြီးတွေ့တာလေအဲ့ဒီကစီနိုတွေလည်းရှိတယ်ဟာလည်းရှိတယ်ပြောရရဆောက်လို့စေနေတယ်ရှိတယ်
ဖျားသုံးစုဖက်ရောက်လာတဲ့တရုတ်ကာစီနိုလောင်းကစားလုပ်ငန်းတွေဟာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA တပ်နဲ့ပတ်သက်မှုရှိတယ်လို့ဒေသခံကာကွယ်ရေး PDF အဖွဲ့တွေက VOA ကိုပြောပါတယ်။ဒါနဲ့ပတ်သက်လို့ DKPA ဖက်ကတုံ့ပြန်ချက်ကိုမေးမြန်းဖို့ VOA ကဆက်သွယ်လို့မရသေးပါဘူး။ကာစီနိုလောင်းကစားလုပ်ငန်းတွေတွင်ကျယ်လာရင်မြို့တည်ငြိမ်အေးချမ်းမှုမရှိဘဲခိုးဆိုလှည့်ရမှုတွေပုံမများပြားလာမှာကိုဆိုရင်လည်းလို့ဖျားသုံးစုမြို့ခံတဦးကပြောပါတယ်။
ဒီဒါကနေကတော့ဖက်တယ်တော့ရှိတာပေါ့အဲ့လိုမျိုးတရုတ်တွေများလာတဲ့ခါကျတော့အခြားလည်းပါတော့အခုဆိုရင်တို့အဲ့ဒီဇာဝိုင်းဟိုတင်းတွေများလာတယ်ဆိုလို့ရှိရင်ဒီမှာနေရတာတွေကပုံပြီးတော့တက်တယ်ပေါ့မျိုးနဲ့အိမ်ကနေလည်းမကန့်နေဘူးလေဆိုတော့ဆက်ဆက်ဖြစ်နေကြတော့အဲ့ဒီမှာပါလေပေါ်လာမှုတော့ကိုယ်ချိုးလေးများတွေတကူတကူတွေဒီရည်အမှုတွေပေါ်လာမှု
အခုလိုတရုတ်နိုင်ငံသားတွေဒေသထဲရောက်လာပြီးတဲ့နောက်ပိုင်းဖျားသုံးစုနယ်စပ်မှာမြေနေရာငားရမှုတွေဝယ်ယူမှုတွေဆင်းမြင်လာတယ်လို့လည်းသိရပါတယ်။ရွှေကုတ်ကိုမြို့တစ်ကကြားဖြန့်ငွေလိမ်လုပ်ငန်းကာစီနိုလောင်းကစားလုပ်ငန်းတွေလို့ဖျားသုံးစုဖက်ကိုပြောင်းလဲအခြေချလာရင်လူကုန်ကူးမှုနဲ့တခြားရာဇဝမှုတွေဖြစ်ပွားလာမှာဆိုရင်လည်းလို့နောက်ထပ်မြို့ခံတဦးကပြောပါတယ်။
အဲ့လိုမျိုးတွေဖြစ်လာမှာတော့လည်းစိတ်ပူတော့ဗျာမြို့ခံတွေနေနေတာတော့တော့မဆင်းဘူးဒီတက်လိုမျိုးဖြစ်သွားတာတွေရဲ့ရှိတယ်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးဖြစ်မှာတော့စိတ်ပူတော့ဒီလိုမျိုးရောက်လာခဲ့ပြီဆိုရင်အခုတော့မှနည်းတော့ကြားနေရတာပဲဒီမှာလိုလိုဒီမှာလိုလိုဒီလိုမျိုးကလွတ်ရမှုတွေရတယ်ဒီလိုပဲကြားနေရတာပဲဗျာ
မြန်မာစစ်ကောင်စီနဲ့မဟာမိတ်ဖြစ်တဲ့ကရင်အမျိုးသားတပ်မတော် KNA ခေါ်ကရင်နယ်ခြားစောင့်တပ် BGF ဟာစိုက်ဘာလိမ်လည်မှုဒုစရိုက်လုပ်ငန်းတွေမှာဒေသရင်းကိုရက်ဖွဲ့ရာဇဝမှုကျူးလွန်နေကြောင်း Justice for Myanmar JFM ရဲ့မေလ22ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Online ငွေလိမ်လုပ်ငန်းမှာအဓိကပါဝင်နေသူတွေထက်မှာကရင်ပြည်နယ်နယ်ခြားစောင့်တပ် BGF ကောင်းဆောင်တုံးပါဝင်နေတယ်လို့လဲ United States Institute of Peace USIP အဖွဲ့က April 22ရက်တုန်းကထုတ်ပြန်ထားပါတယ်။ BGF ကောင်းဆောင်ဖြစ်တဲ့ဘူမူကြီးစောချစ်သူနဲ့ဘူမူတင်ဝင်းတို့ကကြားဖြန့်လုပ်ငန်းအတွက်လက်ခံနေရာချပေးတာလုံခြုံရေးအကာအကွယ်ပေးတာစတဲ့အကူအညီပေးလှုပ်ဆောင်နေပြီးမြဝတီမြို့နယ်နဲ့ရွှေကုတ်ကိုမြို့တို့မှာ online ငွေလိမ်ကိုင်းကြားဖြန့်စင်တာကိုလုပ်ကိုင်းဆောင်နေကြတယ်လို့ USIP ကဖော်ပြခဲ့ပါတယ်။ထိုင်းအာဏာပိုင်တွေကထိုင်းမြန်မာနယ်စပ်တောင်ရင်မြစ်တစ်လျှောက်မှာရာဇဝတ်ကိန်းတွေကိုနှိမ်နင်းနိုင်ဖို့ကြိုးပမ်းနေပေမဲ့လိမ်လည်တဲ့လုပ်ငန်းတွေကအဲ့ဒီမှာခြေကုပ်ယူနိုင်နေစေပဲဖြစ်လို့ဒါဟာစိုးရင်စရာအခြေအနေဖြစ်တယ်လို့သုတေသနပြုစရန်းတွေရေးသားထုတ်ဝေနေသူမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေဆင်တာဝါက VOA ကိုပြောဆိုထားပါတယ
်။ online ငွေကြေးအလိမ့်ညာရာဇဝတ်လုပ်ငန်းတွေကိုတားဆီးဖို့အတွက်mobile phone bank account 106တန်းရဲ့အချက်လက်တွေကိုစီစစ်မယ်လို့ထိုင်းဆိုရပြောဆိုတဲ့အကြောင်းထိုင်းသတင်းတွေကဖော်ပြပါတယ်။ထိုင်းခြေဆိုင်မြန်မာအဖွဲ့အစည်းတွေကတော့မြန်မာနိုင်ငံသားတွေအနေနဲ့ဘဏ်စည်းရင်းဖွင့်ထားတဲ့ဖုန်းနံပါတ်တွေဖြည့်ဆွတ်ထားတဲ့အချက်လက်တွေမှန်မှန်စစ်ဆေးထားဖို့တတိပေးပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်။ online ငွေလင်ခိုင်းနေအသုံးပြုနေတဲ့ဘဏ်စည်းရင်းတွေကိုစီစစ်ဖို့ထိုင်းအစိုးရကအခုမေလကုန်မှာလှုပ်ဆောင်သွားဖို့ရှိတာကြောင့်ထိုင်းရောက်မြန်မာရွှေပြောင်းအလို့သမားတွေအနေနဲ့မိမိတို့ဖွင့်ထားတဲ့ဘန်စင်းတွေမှာအချက်လက်မှန်ကန်အောင်ဖြည့်စွက်ထားဖို့မြန်မာအဖွဲ့အစည်းတွေကသတိပေးထားပါတယ်။အထူးသဖြင့်တော့ဘန်စင်းဖွင့်ထားတဲ့ဖုန်းစင်းကတ်နဲ့နေထိုင်ခွင့်အထောက်အထားတွေကန့်ညီမှုရှိမရှိပြန်ပြီးစစ်ဆေးကြဖို့သတိပေးနေတာပါ။ထိုင်းအစိုးရကဒါကိုနောက်တစ်ကြိမ်အတည်ပြုထုတ်ပြန်လာသည်ဖြစ်စေမထုတ်ပြန်သည်ဖြစ်စေဥပဒေအရကြည့်မယ်ဆိုရင်ဒါကလုံးတဲ့တဲ့ကိစ္စဖြစ်တယ်လို့ရခိုင်အလို့သမားများအဖွဲ့ရဲ့ဒါရိုက်တာကိုနိုင်အောင်ကပြောပါတယ
်ကျွန်တော်တို့ရွှေပြောင်းမြန်မာအများစုကတော့အဲ့လိုစိမဲ့တွေကိုတလားတကာတကယ်ဝယ်ပြီးအဆင်ပြေတာတွေများစွာသိရတယ်ပေါ့တလားတကယ်အင်တာနက်ကုန်လုံးရရင်ပြီးပြီဆိုတဲ့ပုံစံမျိုးနဲ့ကအဆင်ပြေကြတဲ့ခါကျတော့ဒီငွေကြီးနဲ့ပတ်သက်ပြီးတော့ online က လင်းရတဲ့ကုမ္ပဏီကလည်းမြောက်စွာရှိလာတဲ့ခံကြတော့နေထိုင်ဆိုရနေလေတာကိုဘယ်လိုတွေလုပ်လာတဲ့ကုမ္ပဏီကိုတွေ့ရတယ်။တနေ့ရင်တော့ဒီစင်ကာပူကိုကော်ပိုရေးရှင်းထားတဲ့လက်မှတ်တွေနဲ့တရားဝင်လျှောက်ထားဖို့နောက်ပြီးဒီစင်ကာပူကိုပြည်ရေးရေးသုံးပြမယ်ဆိုလို့ရှိရင်ခရီးများရေးဖို့တခုခုဆက်တင်ရမယ်ဆိုလို့ရှိရင်ဒီပုံနဲ့ကတော့ပုံတွေသတ်မှတ်ထားရင်ပို့ပြီးတော့လေ့ကူတာကိုတွေ့ရတယ်ပေါ့။
ဘဏ်ကန့်တွေကိုလူအလွှဲပြောင်းလုပ်ပြီးအသုံးမပြုဖို့ကိုလည်းသူကအကြံပြုပါတယ်။ငွေစည်ရင်းစည်းစိမ်မှုတွေနဲ့ပတ်သက်ပြီးထိုင်းအစိုးရကဒီလိုကိစ္စတွေကိုမကြာခဏလုံဆောင်လို့ရှိပေမဲ့ဒီတစ်ခါမှာတော့အချက်လက်မှန်ကန်မှုမရှိတဲ့ဘဏ်စည်ရင်းတွေကိုအပြီးပိတ်သိမ်းနိုင်တယ်ဆိုတော့အတီမပြုတ်နိုင်သေးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံသားတချို့ကတော့စိုးရိမ်ပြီးဘဏ်ဒီတွေကငွေကိုပြန်ပြီးတော့ထုတ်ယူတာတွေရှိတယ်လို့စုံကလာကေမနေတဲ့မြန်မာနိုင်ငံသားတဦးကပြောပါတယ်။နိုင်ငံကူးလက်မှတ် passport ပြပြီးဖုန်းစင်ကဝယ်ယူထားသူတွေအနေနဲ့ဖုန်းစင်တာတွေမှာနောက်တစ်ကြိမ်သွားပြီးမှတ်ပုံတင်တဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာပြည်ပွားဘော်ရခါလူငယ်အစည်းအရုံးမလေးလေးဝင်းကအကြံပြုပါတယ
်။အရင်တစ်ခါကလည်းဒီ ATM ကနေပတ်ဆက်လဲရတယ်လေ။ထိုင်းကသမမဟုတ်ကို ATM မရှိဘူးကတော့ပတ်ဆက်လဲဖို့လည်းမရဘူး။အဲ့ဒီပေါ့။အခုကျတော့သူတို့ကကိုယ်ဖုန်းနဲ့မဟုတ်တဲ့ဘဏ်ဘဏ်အကောင့်တွေကိုဖြစ်တင်ရတော့အခုအဲ့ဒီတရင်ထွက်လာပေါ့ဒီဝယ်တဲ့ချိန်မှာပုံလေးတီးပြီးစောက်ဆိုးတီးပြီးဝယ်တဲ့ဟာမဆိုင်တော့တော့ဒါသူတို့စင်တာကြီးမှာပတ်သက်သွားပြီးတော့မှတ်ပုံရရတယ်အပြင်မှာဝယ်ရင်လည်းစောက်ဆိုးတော့ပြရတယ်လေဒါနဲ့အဲ့ဒါ register မဖြစ်ဘူးပေါ့နော
်ခိုင်းကိုရောက်နေတဲ့မြန်မာလူသားက၄တန်းကျော်ရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေကခန့်မှန်းထားပါတယ်ဒီထက်လည်းများနိုင်ချေရှိတယ်လို့ထိုင်းရောက်မြန်မာအလို့သမားကြီးဆောင်ရွက်နေသူတွေကပြောပါတယ်အခုလိုဗန်စင်းတွေကြက်မှတ်လာတာကိုထိုင်းမျိုးသားရုပ်တံထုတ်လွှင့်ရေးနဲ့ဆက်သွယ်ရေးကော်မရှင် NBTC ကငွေကြေးခွာချမှုတပ်ဖြည့်ရေးကော်မရှင်ဖုန်းဆက်သွယ်ရေးကုမ္ပဏီတွေပုဂ္ဂလိကဘဏ်တွေနဲ့အတူတွဲပြီးလှုပ်ဆောင်နေတာပါမေလ22ရက်နေ့မှာအသေးစိတ်အချက်အလက်တွေကိုဒီအဖွဲ့အစည်းတွေကထပ်ပြီးဆွေးနွေးကြတာဖြစ်ပါတယ်ဖုန်းအသုံးပြုသူတွေရဲ့ဘဏ်စည်ရင်းတွေကိုစီးစစ်မဲ့လုပ်ငန်းတွေကိုတော့မေလ28မှာစတင်မှာဖြစ်ပြီးရပောင်း120အတွင်းမှာအပြီးတတ်နိုင်ဖို့လဲထိုင်းအမျိုးသားရုပ်တံထုတ်လွှင့်ရေးနဲ့ဆက်သွယ်ရေးကော်မရှင် NBTC ဘက်ကခံမှန်းထားပါရယ်ခင်ဗျာ
အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတစ်လက်တင်ပြပါမယ်ရှင်ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကရုရှားသမ္မတဗလာဒီမာပူတင်တရုတ်ပြည်ကိုရောက်ရှိလာတာဟာရုရှားယူကရိန်းစစ်ပွဲဖြစ်နေစဉ်အတွင်းတရုတ်နယ်ပထဝီနိုင်ငံရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးလာနေတာကိုဖော်ပြနေပါတယ်ဒါပေမဲ့သုံးသက်သူတချို့ကတော့တရုတ်ဟာအထီးကျန်ပြီးအားနဲ့လာနေတဲ့ရုရှားနဲ့ဆက်ဆံရေးမှာအမျက်ထုတ်ဖို့ကြိုးပမ်းတာမျိုးဖြစ်နိုင်တယ်လို့ပြောကြပါတယ်။ Henry Richwell ပေးပို့ထားတဲ့သတင်းဆောင်ပါကိုကိုစုံမှုကျော်ကပြောပြပေးပါမယ်ရှင
်။ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကရောက်ရှိလာခဲ့တဲ့ရုရှားကောင်းဆောင်ဗလာဒီမာပူတင်ကိုတရုတ်သမ္မတရှီဂျင်ပင်ကပွေဖက်နှုတ်ဆက်ကြိုဆိုခဲ့ပါတယ်။ပုဂ္ဂိုလ်ရေးအရာနှွေးထွေးစွာကြိုဆိုခဲ့တဲ့အပြင်တရုတ်ရုရှားဆက်ဆံရေး85နှစ်ပြည့်အချိန်မှာရုရှားကောင်းဆောင်ကိုကြီးကျယ်ခမ်းနားလာတဲ့နိုင်ငံတော်အခမ်းအနားတွေနဲ့လဲကြိုဆိုခဲ့ပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိုအခုထက်ပိုမိုနှဆိုင်စွာလှုပ်ဆောင်သွားဖို့တမရရှီချင်းပင်ကပြောပါတယ
်။雙方加大战略协作深度，拓展互利合作维度。
မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကိုပိုမိုနှဆိုင်ဆိုင်လှုပ်ဆောင်ဖို့နှစ်နိုင်ငံအပြန်အလှန်အကျိုးရှိမဲ့ပူးပေါင်းဆောင်ရွက်မှုတွေကိုချဲ့ထွင်သွားဖို့ဒါအပြင်တကဘာလုံးအသွင်ဆောင်တဲ့စီးပွားရေးနဲ့နိုင်ငံပေါင်းစုံကိုအခြေခံတဲ့ကမ္ဘာအခင်းအကျင်းဖြစ်လာစေဖို့ဆိုတာတွေဟာနှစ်နိုင်ငံလုံးရဲ့မဟာဗျူဟာမြောက်တူညီတဲ့သဘောထားတွေဖြစ်ပါတယ
်။တမရပူတင်ကလည်းနှစ်ပတ်လည်ကုန်သွယ်မှုတန်ဖိုးဒေါ်လာ240ဘီလီယံအထိရောက်ရှိခဲ့တဲ့အတွက်နှစ်နိုင်ငံကုန်သွယ်ရေးကိုချီးမွမ်းပြောဆိုခဲ့ပါတယ
်။ Россия готова и способна бесперебойно надёжно снабжать китайскую экономику
ရုရှားအနေနဲ့တရုတ်ပြည်ရဲ့မြို့ကြီးမြို့ငယ်တွေအတွက်လျှက်စစ်မီးနဲ့အပူပေးဆက်တွေအပါအဝင်စီမံကိန်းတွေလုပ်ငန်းတွေနဲ့စီးပွားရေးအတွက်လိုအပ်တဲ့လောင်စာတွေကိုရုရှားအနေနဲ့သဘာဝပတ်ဝန်းကျင်အတွက်လည်းတင့်တော်ပြီးဈေးနှုန်းချိုသာစွာတင်ပို့ပေးနိုင်စွမ်းရှိသလိုတင်ပို့ပေးဖို့လည်းအဆင်သင့်ရှိနေပါတယ
်။တမရပူတင်တရုတ်ပြည်ကိုအလဲအပတ်ရောက်ရှိလာတာဟာတရုတ်တမရရှိဂျင်းပင်ဥရောပကပြန်လာပြီးရဲ့အနည်းငယ်အကြံမှာပါဥရောပခေါင်းဆောင်တွေကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုကူညီထောက်ပံ့မှုတွေမလုပ်ဖို့တမရရှီချင်းပင်ကိုဆွဲဆောင်တိုက်တွန်းခဲ့ကြပါတယ်။သူတို့ရဲ့တိုက်တွန်းချက်တွေမအောင်မြင်ဘူးဆိုတာရှင်းနေပါတယ်လို့ပထဝီနိုင်ငံရေးဆိုင်ရာသုတေသီတဦးဖြစ်တဲ့ဗလီနာချာကရိုဗာကပြောပါတယ်
။ China provides the main lifeline for Russia. တရုတ်ဟာရုရှားရဲ့အဓိကလိုအပ်ချက်တွေကိုထောက်ပံ့ပေးနေတာပါအထူးသဖြင့်တော့တရုတ်ဟာရုရှားကိုနိုင်ငံတကာတိုင်းဝိုင်းမှာအထူးကြံမနေအောင်ဆင်တင်ပေးနေပါတယ်ရုရှားကဒီစစ်ပွဲကိုအနိုင်ရလိုနေပြီးရေရှည်စစ်ကိုဥတည်နေတယ်လို့တရုတ်ဝင်ပြောထားပါတယ်ဒီနေရာမှာတရုတ်ဟာရုရှားဘက်ကရက်တည်တယ်ဆိုတာရှင်းရှင်းလင်းလင်းမြင်နေရပါတယ
်သူတက်သည်ချက်ဂရိုဗာကနဂါဝဲဝံမဟာမိတ် Dragon Bear Alliance လို့ခေါ်တဲ့ဒီနှစ်နိုင်ငံမဟာမိတ်ရဲ့ရိုက်ခတ်ချက်ဟာယူကရိန်းအရေးထက်ကျော်လွန်တယ်လို့ဆိုပါတယ
် This kind of wars as the one being waged right now in
Europe မှာဖြစ်နေတဲ့ Ukraine စစ်ပွဲအရှေ့လယ်ပိုင်းက Gaza စစ်ပွဲနဲ့ Indo-Pacific ဒေသစီးရီးတင်းမာမှုစတဲ့စီးပီးပတ်ခါတွေနဲ့စစ်ပွဲတွေဟာအမေရိကန်ကတစ်ဖက်တခြားတစ်ဖက်မှာနဂါးဝက်ဝင်မဟာမိတ်လို့ခေါ်တဲ့တရုတ်ရုရှားကတစ်ဖက်ဒီဘက်နှစ်ခုရဲ့ဒုတိယစစ်အေးတိုက်ပွဲပေါ်ပေါက်လာတာနဲ့ဆက်ဆက်နေတယ်လို့မြင်ကြပါတယ
်သမ္မတရှီကျင်းပင်နဲ့သမ္မတပူတင်တို့ဟာပထဝီနိုင်ငံရေးအရာတင်မကဘဲဒီမိုကရေစီကိုချိမ့်ချောင်းနေတဲ့အာနာရှင်အယူအဆကြောင့်ပါညီညွတ်မှုရနေတာလို့ပထဝီနိုင်ငံရေးဆိုင်ရာစာရေးဆရာမအန်အပယ်ဘန်ကမြင်ပါတယ
် their dislike of the democratic world their dislike of democratic
life တရုတ်ရdemocracy ကဘာကိုမကြိုက်တာ democracy ဘာသာစကားတွေကိုမကြိုက်တာလွတ်လပ်မှုတရားမျှတမှုတရားဥပဒေစိုးမိုးမှုပွင့်လင်းမြင်သာမှုစတဲ့အယူအဆတွေကိုမကြိုက်တာဒါရီဟာအာနာရှင်ကဘာရဲ့အရင်းကစိန်ခေါ်မှုတွေဖြစ်ပါတယ်ဒါရီဟာသူတို့ရဲ့ပြည်သူတွေနဲ့ကမ္ဘာအနှံ့ကသူတို့ရဲ့မဟာမိတ်တွေကိုတိုက်ခိုက်နေတာပါဒါရီကိုကျမတို့ရင်ဆိုင်ဖို့လိုပါတယ
်သူတဲ့တီတီကတော့ဒီနှစ်နိုင်ငံဆက်ဆံရေးမှာတရုတ်အတွက်အတော်လေးအခွင့်အလမ်းသာတယ်လို့ပြောကြပါတယ် Apple Bank ကအခုလိုဆက်ပြောပါတယ
် They may have an interest in weakening Russia a weaker Russia
ရုရှားအားနည်းသွားတာသူတို့အတွက်အကျိုးအမြတ်ရှိနိုင်ပါတယ်အားနည်းသွားတဲ့ရုရှားဟာသူတို့ကိုရေနံနဲ့သဘာဝဓာတ်ငွေတွေစီရှော့ပြီးရောင်းပေးရတယ်လို့ပိုးပြီးပြော့ပြောင်းတဲ့မဟာမိတ်ဖြစ်လာပါတယ်သူတို့ကဒါကိုမျောနဲ့နေပုံရပါတယ
်သမ္မတပူတင်ဟာလာမယ့်အော်တိုဘာလရုရှားမှာပြုလုပ်မဲ့ BRIC ထိပ်သီးအစည်းအဝေးကျရင်သမ္မတရှီကျင်းပင်ကိုလက်ခံတွေ့ဆုံအောင်မှာဖြစ်ပါတယ်နှစ်နိုင်ငံလုံးကတော့နိုင်ငံပေါင်းစုံကိုအခြေခံတဲ့ကမ္ဘာအခင်းအကျင်းအသစ်အတွေ့ထောက်ခံအားပေးမှုတွေရအောင်ကြိုးပမ်းသွားကြမှာပါ
ရုရှားရဲ့ထိုးစစ်ကိုတံပြန်ဖို့အတွက်ယူကရိန်းဆိုရကိုထောက်ပံ့မှုတွေဆက်လက်ပံ့ပိုးပေးမယ်လို့ယူကရိန်းကိုတနင်္လာနေ့မှာအမေရိကန်ကထပ်လောင်းအာမခံပါတယ်။ဒါပေမဲ့အထူးသဖြင့်ရုရှားတပ်ဖွဲ့တွေအနေနဲ့ခါခိဗဒေသကိုထိုးစစ်ဆင်တိုက်နေပြီးဂျာဂန်နယ်တစ်ခုဖန်တီးဖို့ကြိုးစားနေတဲ့အဲ့ဒီဒေသမှာလူသားချင်းဘေးဒုက္ခအကျပ်တဲတွေပုံမှုများပြလာမယ်ဆိုပြီးတော့လေလာသုံးသက်သူတွေကသတိပေးထားပါတယ်။ဗာရိုနီကာဘော့ဒရက်စ်အဂလီစီယာရဲ့သတင်းဆောင်မကိုကိုစံကျော်ကပြောပြပေးပါမယ်ရှင
်။ယူကရိန်းစစ်တပ်အနေနဲ့ရုရှားရဲ့ထိုးစစ်ကိုအပြင်းထန်ခုခံတိုက်ခိုက်နေချိန်မှာသူတို့တပ်ဖွဲ့ဝင်တွေရဲ့ဆွေရွေးကြွမ်းကျင်မှုနဲ့အတူအမေရိကန်နဲ့တခြားသောမိတ်ဖက်နိုင်ငံတွေရဲ့ထောက်ပံ့ကူညီမှုတွေအဆက်မပြတ်ရနေတာဟာလည်းဒီစစ်ပွဲအတွက်ကိုအဓိကကျတဲ့တော်ချက်တစ်ခုဖြစ်လို့နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်။နိုင်ငံပေါင်း90ကယူကရိန်းကာကွယ်ဆက်သွယ်ရေးဝန်ကြီးများအဖွဲ့တွေရဲ့နောက်ဆုံးအစည်းအဝေးပြီးမှဝန်ကြီး Austin ကထုတ်ဖော်ပြောကြားခဲ့တာပါ။
We spent a lot of time today.
Ukraine နဲ့ Russia ရဲ့ဒုံးကျည်တွေ၊မြောက်ကိုရီးယားရဲ့စစ်လက်နက်တွေပါအဝင်၊ Iran ရဲ့ UAV drone တွေကိုကာကွယ်တွန်းလှန်နိုင်မှု၊လေကြောင်းရန်ကာကွယ်ရေးစနစ်တွေကိုကျွန်တော်တို့အနေနဲ့အချိန်အများကြီးပေးပြီးတော့ကူညီပေးခဲ့ပြီးဖြစ်တယ်လို့သူကိုယ်တိုင်ကလည်းကိုယ့်နိုင်ငံဝင်ရင်းနဲ့မြေပြင်ကယူကရိန်းနိုင်ငံသားတွေရဲ့အသက်အိုးအိမ်စီးဆင်းတွေကိုကိုယ်ကိုယ်တိုင်အသေးချာကာကွယ်ဆောင်ရွက်နိုင်မှုကျွန်တော်တို့အနေနဲ့ဆက်ပြီးတော့တွန်းအားပေးသွားမှာဖြစ်ပါတယ်
အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ကလည်းမကြသေးခင်ကမှယူကရိန်းကာကွယ်ရေးအသုံးစရိတ်အတွက်အမေရိကန်ဒေါ်လာ10ဘီလီယံကိုစီးရေးအကူအညီအထောက်ပံ့အနေနဲ့ခွင့်ပြုပေးခဲ့ပါတယ်။ဒီအထောက်ပံ့တွေကြောင့်ပဲရုရှားစစ်တပ်အနေနဲ့ခါခိဗဒေသမှာစီးရေးအရာတိုက်ခိုက်မှုအစ်စ်တွေပြုလုပ်လာပြီးတော့ယူကရိန်းနယ်စပ်တစ်လျှောက်မှာဂျာခန်နယ်မြေဒေသအစ်စ်တခုထူထောင်ပြီးဝိုင်းညံပိတ်ဆို့လာနိုင်ခြေရှိတယ်လို့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌ General CQ Brown Jr. ကသတိပေးထုတ်ဖော်ပြောကြားလို့လာပါတယ်
။ Russia anticipates that this will divert Ukraine focus and capability
Ukraine နဲ့ကရုရှားရဲ့ထိုးစစ်ကိုစီးရီးယားကြမ်းကြမ်းခံခုခံကာကွယ်ထားပြီးဖြစ်တာကြောင့်အခုချက်က Ukraine ရဲ့စစ်ပွဲအပေါ်အာယုံဆိုင်မှုနဲ့ဆွမ်းဆောင်ရည်တွေကိုတခြားအရေးကြီးတဲ့နေရာတွေကနေအာယုံပြောင်းပစ်နိုင်မယ်လို့ရုရှားကမျှော်လင့်ထားပုံရပါတယ်
ရုရှားသမ္မတဗလာဒီမီယာပူတင်ကလည်း ဒီဂျာခန်နေမြေဟာယူကရိန်းရဲ့တံပြန်တိုက်ခိုက်မှုတွေကိုအကာအကွယ်ပေးနိုင်မယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ကြနေကထုတ်ပေါ်ပြောကြားလို့လာပါတယ
်
ဒါကသူတို့ရဲ့အမှားပါပဲဘာလို့လဲဆိုတော့သူတို့တွေအနေနဲ့နေဆက်တလျှောက်ကလူနေရပ်ကွက်တွေကိုအကာအကွယ်ယူခဲ့လို့ပဲဝမ်းနည်းစရာကောင်းတာကတော့သူတို့အနေနဲ့အခုထိကိုဇက်တိုက်အကာအကွယ်ယူနေကြတော့မယ်ဗျာ
ယူကရိန်းသမ္မတဗလော်ဒီမီယာဇလန်စကီကတော့တူတက်ဖွဲ့တွေအနေနဲ့ခါကီဖ်ဒေသမှာပုံမအကောင်းပြီးတော့အသာစီးရနေတယ်လို့အခိုင်အမာပြောဆိုလို့လာပါတယ်ဒါပေမဲ့လည်းတနင်္လာနေ့ကပြုလုပ်တဲ့ Rider သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာတော့သူ့အနေနဲ့အနောက်နိုင်ငံတွေရဲ့စစ်လက်နက်ထောက်ပံ့မှုနှောင့်နှေးကြမ်းကြာနေမှုအကြောင်းကိုထုတ်ဖော်ညင်းညူခဲ့ပါသေးတယ်
။ Koledroniev bolo dujma
Patriot drone လက်နက်တွေအစပိုင်းတော့ကကျွန်တော်တို့ရခဲ့လို့လားအစောပိုင်း drone လက်နက်အနည်းငယ်ရှိတဲ့အချိန် Russia ဘက်က drone တွေနဲ့ပစ်ခတ်နေတဲ့အချိန်မှာကျွန်တော်တို့သာ drone လက်နက်ထောက်ပံ့မှုတွေရခဲ့ရင်သူတို့တွေအနေနဲ့စွန့်ရင်ပိုင်းဆိုင်ရာအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေလဲဘာအဓိပ္ပာယ်မှမရှိဘူးဆိုတာကိုကောင်းကောင်းနားလည်ခဲ့မှာပါ
ရုရှားကစစ်မြေပြင်မှာအသာစီးရယူလာနေတာကယူကရိန်းမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲတွေကိုပုံမှုဆိုးရွားလာစေတယ်လို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ
် They have made gains in the Kharkiv region
သူကခါကီဒေသမှာအသာစီးရထားပြီဆိုတော့ကျွန်တော်အနေနဲ့ကတော့ပူတင်နဲ့သူ့ပူချုပ်တွေအဲဒီကနေသူ့တပ်တွေနောက်ပြန်ဆုတ်ဖို့စိတ်ကူးနေမယ်လို့မထင်ပါဘူး
ရုရှားရဲ့ထိုးစစ်ဆင်တိုက်ခိုက်မှုစခဲ့တဲ့မေလ10ရက်နေ့ကလေးကခါကီဖ်ဒေသမှာလူပေါင်း 1,500 နီးပါးဟာဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကခန့်မှန်းတွက်ချက်ထားကြပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်မင်္ဂလာမနက်ခင်ပါရှင်အခုဒုတိယပိုင်းမှာတော့ဂျင်စီနဲ့အားကစားအစီအစဉ်တို့ကိုမကြာခင်မှာနားဆင်ကြရပါမယ်။အခုတော့ Editor နဲ့ဆွေးနွေးခန့်အစီအစဉ်ကိုတင်ပြပါမယ်ရှင်။သမ္မတဟောင်းထွန်နဲ့ Trump နဲ့လက်ရှိ American သမ္မတ Joe Biden တို့ပြန်တွေ့ကြမယ်။2024နိုဝင်ဘာရွေးကောက်ပွဲဟာကမ္ဘာနိုင်ငံရေးအခင်းကျင်းနဲ့ဘယ်လိုဆက်ဆံနေပါသလဲ။မြန်မာနိုင်ငံရေးကိုရောဘယ်လိုရိုက်ခတ်လာနိုင်ပါသလဲ။ Editor နဲ့ဆွေးနွေးခန့်အစီအစဉ်မှာဥကျော်စံတာကိုမမျှသိအောင်ကမင်းမြန်ဆွေးနွေးထားတာကိုပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါဥကျော်စံတာရှင်
။မင်္ဂလာပါ
ဒီ American ရွေးကောက်ပွဲဟာဒီကမ္ဘာနိုင်ငံရေးအခင်းကျင်းမှာပေါ့ဘယ်လောက်ထိအရေးပါပါလဲ
စိတ်အရေးပါပါတယ်ဘာကြောင့်လဲဆိုတော့တကမ္ဘာလုံးကစိတ်ဝင်စားဆုံးရွေးကောက်ပွဲဖြစ်ပါတယ် American ရွေးကောက်ပွဲဟာ American မှာဖြစ်တဲ့ဖြစ်ရက်တွေ American မှာအစိုးရအပြောင်းအလဲတွေဖြစ်လာရင်မူဟာရပြောင်းလဲတကမ္ဘာလုံးကိုရိုက်ခတ်နိုင်တဲ့အခြေအနေရှိပါတယ်ဒါပေမဲ့တစ်ဆက်တည်းမှာပြောသင့်တာကတော့ကမ္ဘာလုံးမှာဖြစ်နေတဲ့ကိစ္စတွေဟာလည်းပဲ American ရွေးကောက်ပွဲမှာပြန်လည်ပြီးတော့ရိုက်ခတ်မှုရှိပါတယ်ကမ္ဘာနဲ့ပြည်ဆက်နွယ်နေတယ်ကျွန်တော်ဘာသွားသတိရလဲဆိုတော့ဟိုတုန်းကဥရောပမှာအော်စထရီးယားနိုင်ငံရဲ့ချန်ဆလာမက်ထနစ်ပြောခဲ့တဲ့စကားတစ်ခုရှိတယ်။ Thomasia Lisesi မှာပြောတဲ့ When French sneezes Europe catches a cold ပြင်သစ်ကဟချိုးလို့ရှိလိုက်ရင်ဥရောပတစ်ခုလုံးအေးအေးမီနှာစီးနေရပြီဆိုတာဘာကြောင့်လဲဆိုတော့ပြင်သစ်မှာတော်လိုင်းဖြစ်တော့အကုန်လုံးဥရောပကိုပြန့်နှံ့သွားသလိုပဲဆိုတော့အခုလည်းပဲ American ကဟချိုလူချင်းတကဘာနူနာစီအေမီနီယာဘီလိုပြောရမယ့်သဘောပါပဲ American ရွေးကောက်ပွဲအသိအေးကြီးပါသမ္မတရွေးကောက်ပွဲအဲ့ဒါကြောင့်ကဘာကလည်းပဲစောင့်ကြည့်နေရတာဖြစ်တယ်လို့ဥစွာပြောမှဖြစ်ပါတယ
်ဒီလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာအခုလက်ရှိသမ္မတဘိုင်ဒန်နဲ့ဒီသမ္မတဟောင်းဒေါ်နယ်ထရမ့်တို့ rematch ပေါ့နော်ပြန်ပြီးတော့တွေ့ကြမယ့်အခြေအနေဖြစ်ပါတယ်အဲ့တော့ဒီပေါ်မှာရောဘယ်သူနိုင်ချင်ရှိပါလဲ
ကမာရသိခဲ့ပါတယ်ကျွန်တော်မပြောနိုင်ဒီopening pool လို့ခေါ်တဲ့လူလူသဘောထားစစ်တမ်းလုပ်နေတဲ့နှစ်ပေါင်းများစွာလှုပ်လာတဲ့အဖွဲ့အစည်းတွေရဲ့လှုပ်ချက်တမှပဲတကယ်ရလဒ်နဲ့လွှဲတတ်ပါတယ်2016တုန်းကဒေါ်နယ်ထရမ့်နဲ့ဟီလရီကလင်တန်တိုင်တဲ့အပွဲမှာဆိုရင်ဟီလရီကလင်တန်နိုင်မယ်လို့လူတော်တော်များများကိုတွက်ထားတယ်ပထမပိုင်းကဟီလရီအလားသာပဲနောက်ပိုင်းတဖြည်းဖြည်းဖြည်းဒေါ်နယ်ထရမ့်ထောက်ခံတဲ့မိကများလာပြီးတော့တော်တော်ဒေါ်နယ်ထရမ့်နိုင်သွားတယ်ဆိုတော့သူတင်ခမရသိခဲ့ရင်ပါတယ်အခုအမေရိကန်ပြည်သူတွေဒီနေရာမှာသူရဲ့ဒီကဘယ် issue ဆိုခါတော့ဘယ်လိုအကြောင်းအရာကိုသူတို့ဘယ်လောက်စွမ်းဆောင်ထင်မလဲဆိုတာတည်ပြီးဆုံးဖြတ်ကြမယ်ဆိုတော့သူတို့စစ်တမ်းတွေမှာတော့ဘာတွေ့ရလဲဆိုတော့စီးပွားရေးကိုဦးစားပေးပြီးဆုံးဖြတ်မဲ့လူက69ရာခိုင်နှုန်းရှိတယ်။တခါကျမ်းမာရေးဆောင်ရှောက်မှုကိုတည်ပြီးဆုံးဖြတ်မဲ့လူက68ရာခိုင်နှုန်းရှိတယ်။အဲနိုင်ငံကြီးမူဝါဒနဲ့ပတ်သက်ပြီးတော့တည်ဆုံးဖြတ်မဲ့လူက58ရာခိုင်နှုန်း60နီးပါးရှိတယ်။အဲအဲ့ဒီနောက်မှာမှာ illegal immigration ပေါ့တရားမဝင်နိုင်ငံတွေဝင်ရောက်တဲ့ကိစ္စ ဥရုယာဒီပြောင်းလာတဲ့ကိစ္စက50 40စသဖြင့်ဖြစ်သွားပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ကြမှာဖြစ်ပါတယ်ဆိုတော့ယူတင်ပြီးတော့ခံမှန်းရဖို့ကတော့စိတ်မလွယ်ပါဘူးကျွန်တော်အဖြေအမှပဲရည်တည်ပြောကြမှာဖြစ်ပါတယ်အ
ဲ့တော့ခုဒီ American ရေကောက်ပွဲကနိုင်ငံတကာကိုရိုက်ခတ်တဲ့အလားအလာပေါ့ဒီပေါ်မှာအဓိကဆွေးနွေးချင်ပါတယ်ဒီတော့အခုလက်ရှိပေါ့အနေထားမျိုးမှာဒီနိုင်ငံတကာအခင်းချင်းမှာဘယ်ပြဿနာအဓိကကြပါလဲယူကရိန်းပြဿနာလားဂါဇာပြဿနာလား
အဲ့ဒီပြဿနာတစ်ခုချင်းပြောရင်နိုင်ငံကြီးဝါရနဲ့ပတ်သက်ပြီးတော့ဒီသမ္မတနှစ်ယောက်လုံးကတော့ American ရဲ့သူတို့ကပြောခဲ့သလိုပေါ့ American ရဲ့အကျိုးစီးပွားကိုလုပ်တာပဲဖြစ်ပါတယ်ဆိုတော့အဲ့လိုဖော်ဆောင်တဲ့နေရာမှာတော့ Donald Trump ကတော့တကယ်ကနဲ့သိပြီးတော့ထက်ထက်ဝင်နေတာတဲ့သူကသူဟာသူစီကြရက်တည်းမဲ့အကျိုးရှိတဲ့နေရာမှာဘယ်သူနဲ့ဆိုဆက်ဆံပြီးတော့လုပ်မှာပဲ liberal democracy သဘောတရားပါညာသူကြည့်မှာမဟုတ်ဘူးနမူလာတစ်ခုကြည့်ရင်သူရဲ့ past သမ္မတဖြစ်ခဲ့တဲ့ကသူမြောက်ကိုရီးယားလည်းသွားပြီးတော့တွေ့ခဲ့တာပဲနိုင်ငံတကာကတုံးဝလက်မခံပဲပြစ်ပယ်ထားတဲ့အစိုးရမျိုးပေါ့လေအဲ့ဒီဟာကိုသူတွေ့ခဲ့တာပဲသူအဲ့လိုမျိုးတွေလုံသွားမှာပဲ American အကျိုးအတွက်ဒါမဲ့သမ္မတ Biden ကြတော့သူကဥစုဖွဲ့ပြီးတော့လာသူတို့ရဲ့ဘူဝါရအတိုင်းပေါ်လေဒီမိုကရေစီလစ်ဘရယ်သဘောတရားကိုအခြေခံပြီးတော့တူရက်လူတွေနဲ့ပူပေါင်းပြီးတော့ဆောင်ရွက်သွားမယ့်သဘောရှိပါတယ်တကယ်တော့စီးရဲကာလအတွင်းမှာကို၌ကအမေရိကန်ဥဆောင်တဲ့ဒီမိုကရေစီအင်အားစုတွေနဲ့စီးကြရက်တည်ပြီးတော့ဆိုဗီယက်ပြည်ထောင်စုကသူတို့အင်အားစုနဲ့သူတို့စီးပွားရေးအဖြစ်နိုင်ငံအဖြစ်ရက်တည်နိုင်ခဲ့ပြီးဖြစ်တယ်ဆိုတော့အဲ့ဒီလိုပြုတ်ပြက်ပြီးသွားတဲ့နောက်မှာလည်းပဲရုရှားတို့တရုတ်တို့ကအမေရိကန်နဲ့လူဝခွဲပြီးတော့စီကြစီရက်တည်နေရတယ်။အဲဒီဟာကိုသူတို့နဲ့ဆန့်ကျင်ပြီးတော့ကိုယ့်ဘက်ပါမဲ့လူတွေကိုစီးယုံပြီးတော့ဘိုင်ဒန်ကရက်တည်မဲ့သဘောရှိသွားတယ်ဆိုတော့နိုင်ငံခြားရေးဝါဒမှာအဓိကအဲ့လိုပြန်ရပါလိမ့်မယ်သူတို့က။
အဲတော့ဒီခုဒီပြဿနာတွေကိုတစ်ခုချင်းကြည့်မယ်ဆိုရင်လက်ရှိယူကရိန်းပေါ်မှာအမေရိကန်ရဲ့သဘောထားကဘယ်လိုရှိပါလဲ။သူစစ်ပွဲရလဲကြာလာပြီဆိုတော့ပြည်သူတွေရဲ့သဘောထားကဘယ်လိုရှိပါလဲ
။အမေရိကန်အများစုကတော့ယူကရိန်းကိုထောက်ခံတယ်ရုရှားကျူရုံဘူးဘယ်သူမှလိုလိုမလိုလားရပါဘူးဒါပေမဲ့လည်းဒီယူကရိန်းစစ်ပွဲမှာစီးရဲအကူအညီလောက်တောင်ပေးရမလားပေးသင့်သလားဆိုတော့လူတိုင်းတွေးတော့လာတယ်စဉ်းစားလာတယ်အဲ့လိုပေးနေတာကိုသိသဘောမကျတဲ့လူကပို့မများလာပါတယ်တချို့ကဒါကိုဘယ်လိုမြင်လဲဆိုတော့ it is a ဘယ်လို forever war အစင်းသဖြင့်ဖြစ်နေတဲ့စစ်ပွဲပဲဒီစစ်ပွဲဟာဘယ်တော့မှစဉ်းစားမဟုတ်ဘူးဘာဖြစ်လို့ငါတို့ကဒီဟာကိုစီးရဲအကူအညီနေရမလဲဆိုတာသမ္မတဘိုင်ဒန်အပေါ်မှာရဲ့မူဝါဒနဲ့ပတ်သက်ပြီးတော့အဲ့လိုမြင်လာကြတဲ့လူတွေအများကြီးရှိပါတယ်သူကသမ္မတဘိုင်ဒန်ကိုနှိုက်ကြလည်းပဲအာဖဂန်နစ္စတန်မှာဖြစ်နေတဲ့စစ်ပွဲကိုအဲ့လို forever war ပဲထားဝရဖြစ်နေတဲ့စစ်ပွဲဆိုပြီးတော့သူတို့နှုတ်ထွက်လာခဲ့တာပဲဆိုတော့အခုလည်းပဲ Donald Trump တို့ဘက်ကဒီသဘောထားနဲ့သူတို့ထုံထက်လာနေတယ်ဆိုတော့ Ukraine မှာသူတို့ဘက်ကအဲ့လိုတာသွန်နေတဲ့သဘောရှိပါတယ်ဒါပေမဲ့လည်း Donald Trump ဘက်ကကြတော့ဘယ်လိုလဲဆိုတော့ဒေါ်နယ်ထရမ့်ကတော့သူကပြောနေတာပဲသူသမ္မတဖြစ်တဲ့24နှစ်အတွင်းမှာဒီယူကရိန်းစစ်ပွဲကိုရလိုက်မယ်ဘာညာပြောတယ်သမ္မတပူတင်နဲ့သူကသိပြီးတော့စဉ်းစားကမရှိခဲ့တဲ့လူဆိုတော့သူတက်လည်းဖြစ်နိုင်တယ်ဆိုတော့တချို့ကအဲ့ဒါကိုမျှော်မှန်းကြတယ်တကယ်လို့သမ္မတထရမ့်ကသမ္မတဖြစ်လာခဲ့မယ်ဆိုရင်သူဒီပူတင်နဲ့ညှိပြီးတော့ညီညာနဲ့နီနဲ့ထွက်ပေါက်ရအောင်လုပ်ထိုင်မလားဆိုတာသူကပြောလို့ညပဲသို့သော်တစ်ချိန်တည်းမှာလည်းနောက်ခုဖြစ်နိုင်လို့ကျွန်တော်ထင်တာကတော့သမ္မတဘိုင်ဒန်လက်ထက်မှာလည်းပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးတူရကီကိုသွားပြီးတော့တူရကီသမားအာဒိုဝန်နဲ့အစင်အာဒိုဝန်ကရုရှားနဲ့ဆက်ဆံရေးကောင်းတယ်သူကသိပါတဲ့နေရာဖြစ်တယ်နေတူဖွဲ့ပြီးသူကတဆင်းစီဇာဖို့ပြောနေတဲ့စကားတွေလည်းရှိတယ်ဆိုတော့ခမန်းချက်တွေအမျိုးမျိုးရှိနေရပါတယ်သူတို့နှစ်ယောက်ရဲ့ချင်းကပ်မှုကတော့အဲ့လိုကွဲလွဲပါတယ်ယူကရိန်းကိစ္စမှာ
ဂါဇာနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားပါရောအ
ဲ့ဒီမူဝါဒဟာကတော့လက်တွေ့ကြပါတယ်နိုင်ငံတကာကလည်းပဲနှစ်ပြည်တော်စနစ်ဖြစ်မှသာဖြစ်မယ်ဆိုတာအဓိကပြဿနာကနေတန်ယာဟုကလက်မခံပါဘူးနေတန်ယာဟုနဲ့သမ္မတဘိုင်ဒန်ကြားမှာလည်းပဲသိပ်ပြီးတော့သဘောထားရင်းကင်းကွာတယ်နေတန်ယာဟုကသူ့ရဲ့ဒါ military policy ပေါ်စစ်နဲ့သာဖြစ်ရှိမယ်ဆိုတဲ့မူဝါဒကိုသမ္မတဘိုင်ဒန်ကမကြိုက်ဘူးညီညာရင်းစစ်ဆေးစီရင်တယ်ခင်ဗျားအဲ့လိုတိုက်နေခြင်းအပြင်ခင်ဗျားကိုနိုင်ငံတကာကမုန်တီးသွားလိမ့်မယ်နိုင်ငံတော်ထောက်ခံမှုခင်ဗျားဆုံးရှုံးမယ်ခင်ဗျားတို့နိုင်မှာမှုပြောတာကိုဝန်ကြီးချုပ်နေတဲ့ညာဘက်ကလုံးဝလက်မခံဘူးဆိုတော့သမ္မတဘိုင်ဒန်ကအဲ့လိုမပြောနိုင်တော့သိပြီးတော့သူ့ကိုလူကြိုက်မများဘူးဖြစ်လာတဲ့လူဟာတကယ်တတိယကိုမပြောနိုင်ဘူးတချို့ကလည်းပဲသမ္မတဘိုင်ဟာတစ်ဖက်ကသာအဲ့လိုပြောနေပြီးတော့တကယ်တမ်းတတိယတားကျင်စိတ်ကိုရှိရလားဘာကြောင့်စီးရဲကိုညီပင်းလဲအီရောဘာညာဆွေးပြောကြတာလည်းရှိရဆိုတော့တကယ်စမ်းမှာသမ္မတဘိုင်ဒန်ရဲ့ popularity လူကြိုက်များမှုကတဖြည်းဖြည်းကျဆင်းလာတယ်လို့ပြောမှာဖြစ်ပါတယ်အထူးသဖြင့်ပဲပြီးခဲ့တဲ့ Michigan မှာလာ primary လို့တော့တချို့ကတော့ uncommitted policy ပဲသူဘာမင်းပေးရှင်ဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့ Biden ရဲ့ Gaza မူဝါဒကိုမကြိုက်တဲ့အတွက်ကြောင့်မင်းပေးပဲနေမယ်ဆိုတော့မှပြောခဲ့တဲ့လူသင်းသင်းချီပြီးရှိရဲဆိုတော့ငါးစနေကြားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်သမ္မတ Biden ကတော့နည်းနည်းတနည်းနည်းကြံစီရပါလိမ့်မယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လူချင်းများမှုတက်ဖို့အတွက်
အဲ့တော့ Donald Trump ကရောသူကဒီရွေးကောက်ပွဲမှာသမ္မတ Biden နဲ့ rematch ဖြစ်လာမယ့်အခြေအနေဖြစ်နေတော့လေ
Donald Trump ကတော့ဘာမှဒီပြသူရဲ့မူဝါဒဟာဣသရေလနဲ့ဂါဇာစစ်ပွဲဒီဂါဇာမှာဖြစ်နေတဲ့ပြဿနာဆိုင်ရာမူဝါဒဘယ်လိုဆိုတာဒီဝင်ထုတ်ဖို့ပြောကြတာမရှိသေးပါဘူး။ဒါပေမဲ့သူဘာပြောလဲဆိုတော့ရှိတယ်။သူကနိုင်ငံတစ်ခုရဲ့မှာထည့်ပြောငါသမ္မတဖြစ်ခဲ့တုန်းကဣသရေလဟာ very safe တဲ့သိလုံးုံတယ်အဲ့လို။နောက်သူသမ္မတဖြစ်လာရင်ဣသရေလဘယ်တော့မှအတိုက်ခံမှာမဟုတ်ဘူးဆိုတာလည်းပြောတယ်သူက။အဓိကအဖြစ်ကဒီဟာမတ်စ်တို့ဟက်ဇ်ဘူလာတို့ကအီရန်ကထောက်ပံ့ထားတဲ့အဖွဲ့တွေဆိုပြီးပြောရမလား။အဲ့တော့ဒေါ်နယ်ထရမ်ကသူသမ္မတဖြစ်ခဲ့တော့ကအီရန်ကသူ့ရဲ့ proxy ဘောက်ကနာပြောရဲဟာမတ်စ်ဘာလို့မထောက်ပံ့နိုင်အောင်ငါလုပ်ခဲ့တယ်ဆိုတော့လေပြောတယ်သူကဆိုတော့သူကမူရောအဓိကမထုတ်ပြန်ဘူးဒါပေမဲ့သူ့ရဲ့ Israel ဆိုင်ရာသမ္မတဖြစ်ခဲ့ဘူးတဲ့လူဒေါ်နယ်ထရမ်လက်ထက်တုန်းကအဲ့အဲ့ဒီလူကတော့ပြောတယ်ဟာ Israel ကနိုင်ရမယ်ဒီစုပွဲကိုပါဖြစ်တယ်ဆိုပြီးတော့ဒါထရမ်ရဲ့အဘော်ဟုတ်ဟုတ်တော့မပြောရဘူးဒီသတင်းကိုဖော်ပြတဲ့အခါမှာအဲ့သမ္မတနဲ့ Trump နဲ့လက်ဆွဲနှုတ်ဆက်တဲ့ပုံကိုပြပြီးတော့မီဒီယာတွေကအဲ့ဒီထောက်ရေးထားတွေ့ရဆိုတော့ဒါမီဒီယာတွေရဲ့အဲ့လိုတွေးစရာဖြစ်အောင်အများကြီးလေးလာတော့မပြောတတ်ဘူးဆိုတော့နှစ်ယောက်လုံးကလည်းပဲဒီကိစ္စမှလည်းပဲအပြတ်တော့ပြောလို့မရဘူးပေါ့လေမက်ဆန်နာရှင်ကဆူဖြတ်လိုက်မှဖြစ်ပါတယ
်အဲ့ဒီမှာ American ရေးကောက်ပွဲတို့နိုင်ငံခြားရေးမူဝါဒတို့ဒီကမ္ဘာလက်ရှိအခင်းကျင်းတွေကိုပြောမယ်ဆိုရင်တရုတ်ကိုလည်းမေးထားလို့မရဘူးထင်ပါတယ
်
ဆိုတော့ American နဲ့တရုတ်ရဲ့ဆက်ဆံရေးအခြေအနေရော
အမေရိကန်တရုတ်ဆက်ဆံရေးသမ္မတဘိုင်ဒန်တို့အုပ်စုကရောထရမ့်အုပ်စုကရောတရုတ်ကိုသူတို့ကဒါအဓိကအဖြစ်သူတို့စင်ခွန်ရဲလူဆိုတာတော့နှစ်ဖက်လုံးမြင်ပါတယ်ဒါပေမဲ့သမ္မတဘိုင်ဒန်ကငါတို့ဟာသူတို့ပြိုင်ဘက်လို့သဘောထားမယ်စီးပွားရေးအဖြစ်ငါတို့သူတို့အဓိကပြိုင်ဘက်ကြီးဖြစ်တယ်ဆိုတော့သူကအဲ့ဒါကိုထားတယ်စီးပွားရေးအဖြစ်သူတို့ပူပေါင်းဆောင်ရွက်တဲ့ပိုင်လေဗယ်ရှိတယ်သူကအဲ့ဒီမှာဒီအဖြစ်ပြိုင်ဆိုင်မှုတွေကိုဘာညာတို့ကံွက်တဲ့ဟန်တာရဲတိုင်ဝမ်တို့ဘာလို့ကိစ္စမှာထရမ့်တို့အစိုးရရောဒီ Republican ဆစ်ဆေဂျော်ပူဇေရခိုင်နူနီဘာလောက်ကဘယ်လိုမြင်လဲဆိုတော့ NDA ကြီးရဲ့ threat ချင်းချင်း critical threat သို့သနာပေါ်လေအဓိကချင်းချင်းမှုကြီးတည်းဖြစ်တယ်တရုတ်ဟာ American အတွက်ဆိုတော့စီးပွားရေးပြိုင်ဘက်တင်မှာချင်းချင်းမှုဖြစ်ထရမ့်တို့ကမြင်တယ်အဲ Republican တော်တော်များများကလည်းအဲ့လိုမြင်ကြပါတယ်ဆိုတော့ထရမ့်ကတော့ပြည်ရင်းမှာပဲအဲ့ဒါ protectionism ခေါ်တာကကုန်သွယ်ရေးမှာနိုင်ငံသားအခွင့်အရေးတိတ်တွန်းနေပြီးအချမ်းတန်ကောက်တယ်သူတို့ပြည်စည်းမဝင်နိုင်အောင်လုပ်မယ်နောက်ပြီးလုပ်ငန်းကုန်ထုတ်လုပ်ငန်းတွေကိုလည်းဖြစ်နိုင်တယ်တရုတ်တို့ဘာလို့မသွားပြည်ရင်းမှာပဲလုတ်ခိုင်းမယ်ဆိုတော့ပြည်ရင်းမှာအလုပ်ကိန်းတွေပုံများပြီးတော့ပူဖြစ်မယ်ဆိုတော့အဲ့ protectionist ကောက်ဝဲတဲ့စီးပွားရေးဝါဒပုံစံမျိုးနဲ့လုပ်တယ်ဘိုင်ဒန်ကတော့အဲ့လိုမဟုတ်ဘူးဆိုတော့စီးပွားရေးအပြင်တော့ငါတို့ပူပေါင်းဆောင်ရွက်စီးရေးမဟာဗျူဟာရေးပြည်ဆိုင်မှုတွေပဲငါတို့အဓိကထားမယ်ဆိုပြီးလုပ်ကြပါတယ်ဆိုတော့တရုတ်ကလည်းပဲအဓိကလူတွေစဉ်းစားကြမယ်ပြဿနာတစ်ခုဖြစ်ပါတယ်ဒါမှန်ပါပဲ
နောက်ဆုံးမေးချင်တာကဒီ American ရွေးကောက်ပွဲကမြမအရေးကိုဘယ်လိုရိုက်ခတ်နိုင်ပါလဲ
။ဟာစဉ်းစားတဲ့ကိစ္စပါပဲ။မြမအရေးကိုမြမအရေးနဲ့ပတ်သက်ပြီးတော့သမ္မတ Biden လက်ထက်မှာပေါ့လေ Congress ကတော့ဒါ Burma Act ကိုပြဋ္ဌာန်းခဲ့တယ်။ဒါပေမဲ့သမ္မတ Biden ကအတိအကျဒီဟာကိုလိုက်နာပြီးတော့အပြေအဝအကောင့်ထဲပေါ်ရခက်နေတဲ့အကောင့်ထဲမဖော်ဘူးဆွေးဝေးဖက်နေသို့တော်လည်းပဲဆက်ဆံရေးမှာတော့သမ္မတ Biden လက်ထက်မှာNUG တို့ဘာလို့ဒီမှာယုံနေပါလဲဖွင့်လို့ရရဲဆိုပြီးတော့သူတို့လှုပ်ရှားမှုကဒီမှာအခြေစိုက်ပြီးတော့နိုင်ငံတကာလှုပ်ရှားမှုကဒီမှာအခြေစိုက်ပြီးလုပ်နေရတယ်တွေ့တယ်ဆိုတာတပိုင်းဟောလီသမ္မတထရမ့်သမ္မတထရမ့်ကတော့သိစိတ်ဝင်စားသူတို့အကျိုးနဲ့တိုက်ရိုက်မထိတွေ့ရင်ဒီဆိုင်မှာမဟုတ်ဘူးလို့ထင်ပါတယ်ကျွန်တော်ပမခဆယ်ကြီးစတိုင်ဘတ်ပြောတာကိုသတိရတယ်ပထမတစ်ကြိမ်ဒေါ်နယ်ထရမ့်သမ္မတဖြစ်လာတော့အဲ့ခါမှာရခိုင်ပြည်မှာပဋိပက္ခတွေဖြစ်နေအဲ့တော့ကျွန်တော်သူ့မိတော့ဒီဒေါ်နယ်ထရမ့်ကရခိုင်ပြည်ဆိုတာဘယ်မှာရှိမလဲသိမယ်လို့ငါမထင်ဘူးကွာဆိုတော့အဲ့လိုဟုတ်ပါတယ်အဲ့ဒါသိဖြစ်နိုင်တယ်သူကသူကစိတ်ဝင်စားဘူးဒါပေမဲ့အဲ့ဒီမြန်မာနိုင်ငံကိစ္စဟာသိပြီးတော့အရေးကြီးတဲ့အမေရိကန်အကျိုးစီးပွားကိုတိုက်ရိုက်ထိတွေ့လာပြီးပတ်သက်လာပြီးဘာညာဆိုရင်တော့သူကတခုခုဝင်လို့ပါလိမ့်မယ်သူဖွင့်ရင်တော့သူကသိပြီးတော့ယူဆိုင်လို့မှမဟုတ်ပါဘူးသို့တော်လည်းပဲအဲ့သူတို့ပါတီထဲမှာမစ္စမစ်မကွန်နယ်တို့လိုအစိမ်းဝါကြီးတဲ့ပုဂ္ဂိုလ်ရရှိနေတယ်ပေါ့လေနိုင်ငံရေးအဖြစ်ဒီဆန်နစ်ပါဆိုတော့သူတို့ကတော့ဆက်လက်ပြီးတော့ကြိုးစားမှာပဲအစိုးရအနေနဲ့ကတော့သမ္မတဘိုင်ဒန်လက်ထက်မှာလောက်တောင်မှအရေးကြီးလုပ်ပါမလားဆိုတော့စဉ်းစားကြပါ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါပြီ
ဒူဘိုင်းမှာအလုပ်အင်တာဗျူးဖြေချိန်မှာတောင်းအွန်လိုင်းလိမ်လည်မှုတွေရှိနေတတ်တာကြောင့်သတိထားတဲ့နယ်လို့ဒူဘိုင်းမှာအလုပ်လုပ်နေတဲ့ဂျင်စီလူငယ်မာယာမင်းကပြောပါတယ်ဒူဘိုင်းမှာလူငယ်တွေအတွက်ဘလို့အလုပ်ကန်ခွင့်လန်းတွေရှိနေလဲအလုပ်လုပ်ကန်ခွင့်နဲ့အတူသတိထားရမယ့်အွန်လိုင်းလိမ်လည်မှုတွေကရောဘာတွေလဲဆိုတာကိုဂျင်စီပြည်သက်တွေအတွက်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင
် Hey ဂျင်စီရတဲ့ချင်ရောက်ပြန်ပြီနော်ဂျင်စီတို့ရေဒီတစ်ပတ်တော့ဒူဘိုင်းမှာလုသွားလို့မယ်ဆိုလို့ရှိရင်ဆောင်းရင်ရှောင်းရင်ဘာတွေရှိကြလဲဆိုတာကိုအဲ့ဒီမှာအလုပ်လုပ်နေတဲ့ညီမငယ်လေးတယောက်နဲ့စကားပြောထားတယ်
အရင်ဆုံးလာတော့မယ်ဆိုပြီးတော့စိတ်ဆုံးဖြတ်ထားလို့ရှင်တော့ language ပိုင်းပေါ့เนาะ communication အတွက်ကိုယ့်ဘက်ကဘယ်လောက်ပဲကိုလုံးမဲ့ possession အတွက် perfect ဖြစ်နေပါစေဒီ language ပိုင်းအဆင်မပြေဘူးဆိုလို့ရှင်ကတော့ဟိုကဝင်ဆက်မယ်မဟုတ်ဘူးပေါ့เนาะအရင်ဆုံးပြင်ဆင်ထားတဲ့နာကတော့ language အပိုင်းမှာဟို language ပိုင်းတိတ်မရအောင်ဆိုလို့ရှင်သူတို့တွေကလည်းအဆင်ပြေတဲ့အလုပ်တွေထည့်ကျင်တယ်လို့တွေထည့်ပေးလိုက်မယ်ဟိုအလိုမျိုးရှိရပါတော့လာတဲ့သူတွေ agency တွေနဲ့ပြင်နေဆိုလို့ရှင်လည်းကိုယ့်ဘက်က language မကောင်းဘူးဆိုလို့ရှင်ဒီ possession အမြင်ပိုင်းဆိုရင်လည်းဝင်ပြီးတော့တိုးနိုင်မှာမဟုတ်ဘူးအဓိကတော့ language ပိုင်းပြင်ဖို့ပဲဒီမှာတော့အားပေးရပါတော့
ဒူဘိုင်းမှာလှုပ်ရှားမယ်ဆိုလို့ရှင် agency တွေကနေတဆင့်ရှာတာနဲ့ကိုကိုယ်တိုင်ရှာတာဘယ်ဟာပို့ပြီးတော့အဆင်ပြေနိုင်မလဲ
agency ဆိုတာဒီလည်ရင်လက်မှတ်ကအစအလုံးရတဲ့ဒီအဆုံးနေဖို့ထိုင်ဖို့အဆုံးအတွက် agency တွေရှိရဲ့ပေးဟာရီကို recommend ပေးလဲဆိုလို့ရှင်လင်းနမဝယ်တဲ့ visa လောက်တယ်အခန်းငားတယ်အလောက်ထိကိုပဲ agency နဲ့လုပ်ဖို့ recommend ပေးပါတယ်အလုံးရှာတာတော့ကိုဟာနဲ့ကိုရှာဖို့ပို့ပြီးတော့အဆင်ပြေတယ်ဘာလို့ဆို agency နဲ့အပ်တယ်ဆိုလို့ရှင်ကိုဘက်ကနေပြီးတော့ choice လုပ်လို့မရဘူးကိုနေတဲ့နေရာနဲ့အလုံးနဲ့အရန်ဝင်းနေတာဖြစ်ရင်ဖြစ်မယ်အလုံး possession မကောင်းတာဖြစ်ရင်ဖြစ်မယ်သူတို့ကရတဲ့အလုံးကိုထည့်ပေးလိုက်မှာပဲကိုကညင်းလို့မရတော့ကိုကနေကိုလာပြီးတော့အလုံးရှာတော့နည်းနည်းတော့ risk တော့များတယ်ဒါပေမဲ့ကိုအဆင်ပြေမဲ့ကိုနဲ့ကိုက်မဲ့အလုပ်ကိုကိုကနေကို choice လုပ်လို့ရတယ်ဆိုပြီးတော့ပို့တော့အဆင်ပြေရယ်ပေါ့နော
်ကဲကိုတိုင်းအလုပ်ရှာမယ်ဆိုလို့ရှိရင် visa တက်တန်းကဘယ်လောက်ရလဲဘာတွေရောပြင်ဆင်ထားရမလဲ
ဒါအလုပ်ကလည်းအခုညီမတို့ visa 2 လအချိန်ရတယ်ဆိုတော့ visa အောင်ညီမအလုပ်ပဲအတီအမစီပေါ့နော် agency သဘောမျိုးအပ်လိုက်တယ်လက်မှတ်ကနေကိုဝယ်လိုက်တယ် passport ကတော့visit PV နဲ့ပေါ့နော် PV နဲ့လာဖို့အကြံပေးရဲဘာလို့ဆို PG နဲ့လာမဲ့သူတွေဆိုလို့ရှိရင် immigration ရလဲရှင်းရှင်းနိုင်တယ်ဒီပါထောက်ခံစာတွေတောင်းတာတွေပါရရှိပြီးတော့ဒီမလာခင်လဲအခန်းကြိုမှားရတယ်ဘာလို့ဆိုရောက်ပြီဆိုတာနဲ့ကိုအခန်းကိုသွားပြီးတော့နားတော့မှာလေ
ကဲအလုပ်တွေကိုရောဘယ်နေရာတွေကနေရှာကြမလဲတကယ်လို့များ interview ရခဲ့မယ်ဆိုလို့ရှိရင် online လိမ်လည်မှုအန်ဒီရကနေကင်းဝေးဖို့အတွက်ဘယ်လိုတွေရှောင်ရှားရမလဲဆိုတာကိုလည်းသူကပြပြထားတယ်
အလုပ်လျှောက်တာတွေကအများသောအားဖြင့် website ကနေပြီးတော့ပဲလျှောက်ကြတယ်။အပြင်မှာ CV တွေပါတွားပေးလို့ရှင့်လက်မခံကြတာများတယ်။ဒီမှာအကုန်လုံးက online နဲ့လုပ်နေကြတဲ့သူတွေဆိုတော့ website ကနေလျှောက်ကြတယ်။ညီမတို့ဒီ LinkedIn, Indeed အလိုမျိုး application တွေ online website တွေအများကြီးရှိပါတယ်။တချို့တွေကကြတော့ဒီ group တွေရှိတယ်။ညီမတို့ Facebook မှာလေ အလိုမျိုး group တွေမှာလည်းဒီ vacancy ရှိရဲ့အလုပ်တွေဆိုလို့ရှင်တင်ပေးကြတာတွေရှိရဲ့အလိုမျိုးတွေဆိုလို့ရှင် HR email တွေပါတယ်ထိုက်ရိုက်ပါပြီးသားဆိုတော့ညီမတို့ email တွေထိုက်ရိုက်တွေရှောက်တယ် online website တွေကနေရှောက်တယ်အဲ့လို့ရှင် interview တွေမှာလည်း scam တွေရှိရဲ့ interview ရပြီဆိုလို့ရှင်ကိုရတဲ့ company ကိုပြန်ပြီးတော့ညီမတို့ Google မှာပြန်ရှာတယ်ဒီဟာတကယ်ရှိလားမရှိဘူးလားတချို့တွေကမရှိဘဲနဲ့ဖုန်းတွေဆက်ပြီးတော့ခေါ်တယ်ဒီနေရာကိုလာခဲ့ပါဆိုပြီးတော့သူတို့ map ချပေးတယ်မပြန်ပို့ပြရပေါ့เนาะသူတို့ location ပို့တယ်ပို့လို့ရှင်ဟိုရောက်တာလို့ရှင် interview ဖြေရဖြေပြီးလို့ရှင်ပတ်စံတောင်းတယ် interview ပို့ဘယ်လောက်ပေးပါဆိုပြီးတော့အဲ့လားဆိုလို့ရှင်အမဟုတ်တော့ scam နေဖြစ်သွားပြီပေါ့เนาะတချို့တွေက interview ပို့အဲ့လိုမျိုး200ပေး300ပေးဒီ Durham နဲ့ကို200ပေး300ပေးမပါဘူးလို့ပြောရင်တော့မင်းဘယ်လောက်ပါလဲ10ပါလားအဲ့10ပေးခဲ့ဆိုပြီးအဲ့လိုမျိုးတောင်းတာရှိတယ်အဲ့တော့အဲ့လိုမျိုးတွေမဖြစ်အောင်လို့လေကို interview ရပြီဆိုတာနဲ့အဲ့ company နာမည်ကိုပြန်ရှာတေးကြရဲဟုတ်တယ်ဆိုလို့ရှင်သွားဖြေပေါ့နော်မဟုတ်ဘဲနဲ့ဆိုလို့ရှင်တော့ scam နေ interview မှာ meet တက်ပါတယ်လို့တို့တွေကပြီးလို့ရှင်အလုပ်တွေက passport တွေတင်ကြရဲအဲ့လိုမျိုးဟာတွေဆိုလို့ရှင်လည်းအဆင်မပြေဘူးပေါ့နော်ညီမတို့စီမှာညီမတို့ company လည်း passport ယူရဲဒါပေမဲ့ဒီ visa လျှောက်ပေးဖို့ပဲယူရဲပြီးလို့ရှင်ချက်ချင်း passport တွေပြန်ပေးတယ်တချို့အလုပ်တွေကြတော့မဟုတ်ဘူးအဲ့လိုမျိုးတို့နှစ်မပြည့်သေးဘဲထွက်သွားမှဘာညာကြောက်ပြီးတော့ passport တွေတင်ထားတာနှစ်နှစ်ပြည့်တော့မှပြန်ပေးရတာတော့အဲ့လိုမျိုးကြီးလည်းရှိရဲ့ပေါ့နော် ဟိုအများကြီးတော့ကိုယ့်အနေကိုတော့လဲလဲဝဲဝဲရှိပြီးတော့တေချာထောင်းစီနေအောင်လို့လိုက်ပြီးပြန်ပြီးကြီးတက်မှာတော့အဆင်ပြေမယ်ပေါ့နော
်ကိုယ်တိုင်လှူရှာတဲ့သူတယောက်တည်းကုန်ကြစီတယောက်ဘယ်လောက်ထိရှိနေလဲ
ဒီကုန်မယ်ဆိုလို့ရှင်ဗီဇာလင်းလက်မှတ်အခန်းကအတုံးစရိတ်အတုံးစရိတ်ဆိုတာလေတငယ်ချင်းနေနဲ့အတူတူဆိုလို့ရှင်ချက်စားပါညာဆိုလို့ရှင်တော့အများကြီးတော့မကုန်တော့ဘူးပေါ့အဲ့တော့ဒီဒေါ်လာ2000 2500ဆိုလို့ရှင်တော့ကိုယ်တိုင်လာမဲ့သူတွေကတော့ကောင်းကောင်းလောက်ပါတယ်လို့
ကဲဂျင်စီတွေဒီတစ်ပတ်ကတော့ဒီလောက်ပဲเนาะရှေ့တစ်ပတ်ဒီမှာလည်းဂျင်စီတို့တဲ့ဂျင်စီရှင်နေတယ်เนาะဆက်ဆက်စောင့်ကြည့်ကြပါဦးတက်တာ
အင်္ဂလန်ပရီးမီးယားလိဂ်မှာတော့မန်ချက်စတာစီးတီးအသင်းကဘိုးဆွဲပြီး၄ချိန်ဆက်တိုက်ချန်ပီယံဖြစ်သွားပါပြီ။ပရီးမီးယားလိဂ်ရဲ့ဒီနှစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့မန်စီးတီးတိုက်စစ်မှုဖိုတန်ကရပါတယ်။အမေရိကန် PGA ဂေါက်တိပြိုင်ပွဲမှာတော့မေဂျာဆုဖလားကိုပထမဆုံးအနိုင်ရတဲ့ချန်ပီယံတစ်တယောက်ထွက်ပေါ်လာပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
2023-24 England Premier League အမပေးဘောလုံးပွဲတွေပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။ Manchester City နဲ့ Arsenal တို့ရာသီကုန်နောက်ဆုံးပွဲတွေဒီအကျိတ်နယ်နဲ့နောက်ဆုံးမှာတော့ Man City တင်းက Champion ဖြစ်ပြီးတော့ Premier League ဖလားကိုလည်း၄နှစ်သက်တမ်းရသွားခဲ့ပါတယ်။တနင်္ဂနွေနေ့ကနောက်ဆုံးပွဲစဉ်မှာ Arsenal က Everton ကို2-0နဲ့နိုင်တယ်လို့ Man City ကလည်း West Ham ကို3-2နဲ့နိုင်သွားတာကြောင့်နောက်ဆုံးမှာ Man City က62မှတ်နဲ့ Arsenal ထက်2မှတ်အသာရပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။အာဂေါ်ရီယိုလာလက်ထက်မှာပရီးမီးယားလိဂ်ဖလားကို6ကြိမ်ရတာဖြစ်ပါတယ်။အခုလိုချန်ပီယံဖြစ်သွားတဲ့အတွက်ပရီးမီးယားလိဂ်ကိုလည်း4ကြိမ်ဇက်တိုက်ရမှုတဲ့ပထမဆုံးအသင်းဖြစ်လာခဲ့ပြီးတော့ဘောလုံးဝေဖန်သူတချို့ကတော့ဒီမန်စီးတီးအသင်းဟာပရီးမီးယားလိဂ်သမိုင်းမှာအကောင်းဆုံးအသင်းဆိုပြီးတော့ပြောနေကြပါတယ်။သူအသင်းကိုပရီးမီးယားလိဂ်သမိုင်းတစ်လျှောက်အကောင်းဆုံးအသင်းလို့ပြောလို့ရနိုင်မလားဆိုတဲ့အပေါ်မှာဂေါ်ရီယိုလာကတော့
For a fan from Liverpool, for 18, from Shanky Pasley and all the players, Ian Rush and Graham Souness.
လီဗာပူးကပြိတက်တွေကဘေးလ်ရှန်ကလီတို့ဘော့စ်ပေးစလီတို့ရဲ့80ပြည့်လွန်နှစ်လီဗာပူးအသင်းကိုအကောင်းဆုံးသင်းလို့မြင်မှာပါဖာဂူဆန်နဲ့မန်ယူအတွက်ကလည်းကိန်းတို့စကိုးတို့ဘက်ခန်းတို့ဖာဒီနန်တို့ရဲ့မန်ယူအသင်းကအကောင်းဆုံးမှာကျွန်တော်အတွက်ကလည်းဒီလိုပဲကျွန်တော်တို့ကအကောင်းဆုံးလို့ထင်တာပါဘာလို့လဲဆိုတော့ကို့အသင်းကကို့အတွက်တော့အကောင်းဆုံးဆိုတဲ့ခံစားချက်ရှိနေလို့ပါဒါပေမဲ့အောင်မြင်မှုမှတ်တမ်းတွေစုဖလားတွေအရာတော့ဘယ်အသင်းကမှကျွန်တော်တို့မကြော်နိုင်ပါဘူးပွင့်ကိုးတွေရမှတ်တွေနဲ့၄ချိန်ဆက်တိုက်ရတဲ့စံချိန်မှတ်တမ်းတွေမှာတော့ကျွန်တော်တို့ကအကောင်းဆုံးမှာကျွန်တော်တို့9နှစ်အတွင်းမှာပရီးမီးယားလိဂ်ဖလားကို6ချိန်ရပြီးမြုံနိုင်စရာကောင်းလောက်အောင်လုပ်ပြနိုင်ခဲ့ပါတယ
်မက်ဆီတီးသင်းဟာလွန်ခဲ့တဲ့9နှစ်အတွင်းမှာပရီးမီးယားလိဂ်ကို6ချိန်ရခဲ့တဲ့ဆိုပေမဲ့လည်းဂွာဒီယိုလာကင်ခဲ့တဲ့10နှစ်မှာ6ချိန်ရတာလို့ဆိုရင်တော့ပို့ပြီးတော့ပြည်စုံမှန်ကန်ပဲလို့ပြောရမှာဖြစ်ပါတယ်။လက်ရှိမန်စီးတီးအသင်းကိုပရီးမီးယားလိဂ်သမိုင်းမှာအကောင်းဆုံးအသင်းလို့ဆိုရတဲ့ပတ်သက်ပြီးတော့ Soccer Follow Channel ရဲ့ဒါချုပ်ကိုကြော်ညွှန်းရတဲ့အမြင်ကိုလည်းမေးကြည့်ထားပါတယ
်။မန်စီးတီးကတော့ပရီးမီးယားလိဂ်တရဖူကို၄ရာသီဆက်တိုက်စကူးရရှိပြီးတော့ဒါကပရီးမီးယားလိဂ်သမိုင်းမှာစံချိန်သစ်ဖြစ်သွားတယ်ခင်ဗျာ။မန်စီးတီးကိုဒါဂွာဒီယိုလာစောက်ရောက်လာကလေးကဒီဖာဂူဆန်တင်ရှိခဲ့စံချိန်တွေကိုချိုးဖျက်မယ်လို့သူကြုံးသွားခဲ့တယ်သူကြုံးသွားခဲ့တဲ့အတိုင်းလည်းဖြစ်လာခဲ့တယ်။၄ချိန်ဆက်တိုက်ပရီးမီးယားလိဂ်လိုပြိုင်ဆိုင်မှုပြင်းထန်တဲ့ပြိုင်ပွဲမှာ၄ချိန်ဆက်တိုက်ချန်ပီယံဖြစ်ဖို့ကတော့တကယ်ကိုမလွယ်တဲ့ကိစ္စပါ။ဒါပေမဲ့ပရီးမီးယားလိဂ်တပိုင်းမှာအကောင်းဆုံးအသင်းလို့ဆိုရလောက်အောင်လို့တော့ဟောကျွန်တော်တော့မတတ်မချင်ဘူးဗျ။အကောင်းဆုံးဆိုတော့ဘယ်နှုတ်ဆက်လေးနဲ့ကြည့်မလဲဆိုတဲ့ပုံမှာမူတည်တယ်။သူရဲ့လက်ရှိခက်အနေထားရဆိုရင်တော့ပရီးမီးယားလိဂ်မှာသူကအကောင်းဆုံးသင်းလို့ဆိုလို့ရအောင်ကျွန်တော်တို့ဟိုမန်ယူရဲ့92မျိုးဆက်ဆိုရင်လည်းဒါသူခက်သူအခါတော့ဖလား3လုံးရယူပြီးတော့တကယ်ကိုအကောင်းဆုံးအသင်းဖြစ်ခဲ့တယ်။တော့အာဆင်နယ်ရဲ့ရှုံးပွဲမရှိဖြတ်တန်းခဲ့တဲ့အွန်လီရိုသင်းဆိုရင်လည်းသူခက်သူအခါကအကောင်းဆုံးအသင်းဖြစ်ခဲ့တယ်။တော့မော်ရီညိုရဲ့ဒီချယ်ဆီဆိုရင်လည်းသူခက်သူခါကအကောင်းဆုံးဖြစ်ခဲ့တယ်။လက်ရှိမှာသူခက်သူခါရဒီခက်ဒီခါရဆိုရင်တော့မန်စီးတီးကရောပရီးမီးယားလိဂ်မှာဒါအကောင်းဆုံးအသင်းလို့ဆိုရမှာပ
ါ။အချိန်တည်းမှာမန်စီးတီးအသင်းကအင်္ဂလန်ကစားသမားဖီလ်ဖိုဒန်ဟာဒီနေ့ပရီးမီးယားလိဂ်ရဲ့အကောင်းဆုံးဘောလုံးသမားဆုကိုရရှိသွားခဲ့ပါတယ်။ဖိုဒန်ဟာဒီဘောလုံးရာသီမှာမန်စီးတီးအတွက်18ဂိုးသွင်းပြီးတော့ကိုယ်တင်ဖို့၈ချိန်ဖန်တီးနိုင်ခဲ့ပြီးတော့မန်စီးတီးအသင်းချန်ပီယံဖြစ်တဲ့နေရာမှာအရေးပါတဲ့ကစားသမားဖြစ်ခဲ့တာကြောင့်သူ့ကိုအကောင်းဆုံးဘောလုံးသမားအဖြစ်ရွေးချယ်လိုက်တာဖြစ်တယ်လို့ပရီးမီးယားလိဂ်ကပြောပါတယ်။ချိန်ထဲမှာပဲလီဗာပူးအသင်းကတော့ယာဂင်ကလော့ပ်ရဲ့လီဗာပူးမိဘဖြစ်တဲ့နောက်ဆုံးပွဲစဉ်ကိုကွင်းလုံးပြစ်လာရောက်ပြီးတော့ဂုဏ်ပြုနှုတ်ဆက်ခဲ့ကြပါတယ်။ ပရီးမီယာလိဂ်နောက်ဆုံးပွဲစဉ်ကိုကစားဖို့လီဗာပူးအသင်းကွင်းကိုရောက်လာတဲ့အချိန်မှာလဲပရိသတ်တွေကကွင်းပြင်မှာစောင့်ကြိုခဲ့ပြီးတော့နီးပြယာဂင်ကလပ်ကိုနှုတ်ဆက်ခဲ့ကြပါတယ်။ပွဲပြီးမှလီဗာပူးနီးပြကစားသမားတချို့လဲယာဂင်ကလပ်အသင်းကနေနားဖို့ဆုံးဖြတ်လိုက်တဲ့အတွက်ဝမ်းနည်းနေတာကိုတွေးကြရပါတယ်။ဆိုတော့ယာဂင်ကလပ်ဟာလီဗာပူးအတွက်ဘလို့နီးပြမျိုးဖြစ်ပြီးတော့ဘလောက်ထိအရေးပါတဲ့နီးပြလို့ပြောနိုင်မလဲ။ဒီပေါ်မှာကိုကျော်မြတ်ပြောတာကတော့
လီဗာပူးနီးပြယာဂင်ကလပ်ရဲ့နောက်ဆုံးပွဲကတော့တော်တော်လေးကိုကြီးကြပ်ခံထားခဲ့ပြီးတော့ဒီဘဝဥပဒေတွေကလည်းတခဲနဲ့ကိုအောင်ပေးခဲ့ကြတာတွေ့ရတယ်။ဒီဘဝကစားသမားတွေစားသမားတော်တော်များများလည်းမျက်ရည်ကျပြီးတော့သူတို့ရဲ့အဲလမ်းဆုံပွဲအဲဂျီနူးပဲနောက်ဆုံးပွဲလို့ဆိုရမှာပါ။အကောက်ကလီဗာပူးတို့တော့ပရီးမီးယားလိဂ်တရဖို့ရယူပေးခဲ့တာကအဓိကကျတယ်လို့ဆိုအောင်။အဲချန်နယ်လေးပြားတွေထဲမှာဟိုပရီးမီးယားလိဂ်လို့စောင့်တင်တဲ့နောက်ပိုင်းလဘဘူးကဖလားမရခဲ့တော့ဘူးကျန်တဲ့နီးပြားတွေထက်သူကပို့ပြီးတော့စွမ်းဆောင်မှုကောင်းခဲ့ပြီးတော့အမှတ်ရစရာဖြစ်ခဲ့ဟိုတမိုင်းဝင်နီးပြားတူဟိုဟိုဂန်ဒဝင်နီးပြားဖြစ်သွားတယ်ဖြစ်သွားတယ်လို့ဆိုရမှာပါနော
်ယန်ကလပ်ဟာလေဦးသိန်းကိုနှစ်ပေါင်း30အကြာမှာအမှတ်ပေးချန်ပီယံဖြစ်အောင်စွမ်းဆောင်ပေးခဲ့ပြီးတော့လေဦးနဲ့ပရီးမီးယားလိဂ်တစ်ကြိမ်ချန်ပီယံစ်လိဂ်တစ်ကြိမ်ကမ္ဘာကလပ်ချန်ပီယံများဖလားတစ်ကြိမ် FA ဖလားတစ်ကြိမ်ဥရောပစူပါဖလားတစ်ကြိမ်၊ community ဒိုင်းတစ်ကြိမ်နဲ့ကာရာဘောဖလားနှစ်ကြိမ်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒမီတိုင်းစမှုမာဂိုရိုက်စ်ဟာဒေါ့တမန်အသင်းတော်ဘွန်ဒက်စလီကာနောက်ဆုံးပွဲစဉ်ကိုအိမ်ဝဲမှာဖိခဲ့တဲ့စနေနေ့ကကစားပြီးတော့ဒေါ့တမန်ပရိသတ်တွေကိုနှုတ်ဆက်လိုက်ပါတယ်။အသက်34နှစ်ရှိဖြစ်တဲ့ရိုက်စ်ဟာဒေါ့တမန်မှာ17နှစ်ကြာကစားပြီးတဲ့နောက်ဒေါ့တမန်ရဲ့စာချုပ်သက်တမ်းကုန်ပြီးတော့အသင်းကနေထွက်တော်မှာဖြစ်လို့ဒေါ့တမန်ပရိသတ်တွေကလည်းကွင်းလုံးပြစ်လာပြီးတော့ Rice ကိုဂုံပြုနှုတ်ဆက်ခဲ့ကြပါတယ်။ Rice ဟာသူ့ရဲ့အိမ်ကွင်းနောက်ဆုံးပွဲမှာအသင်းကောင်းဆောင်အဖြစ်ကစားပြီးတော့တကူးသွင်းပြီးတော့တကူးဖန်တီးပေးခဲ့ပါတယ်ခင်ဗျာ။ American Kentucky ပြည်နယ်ကလူဝေပွဲမြို့မှာကျင်းပခဲ့တဲ့ American PGA ကောင်းကြီးပြိုင်ပွဲမှာတော့ Xander Schauffele ကအနိုင်ရပြီးတော့သူ့ရဲ့ပထမဆုံး Major Superlative ကိုရရှိသွားခဲ့ပါတယ်။နင်းကလေးနေကနောက်ဆုံးနေ့ကစားကြတာမှာရှော့ဖောကနောက်ဆုံးကျင်းမှာဘာဒီရိုက်ပြီးတော့တစ်ချက်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါနောက်ဆုံးနေ့ပွဲစဉ်မှာရှော့ဖောက65ချက်နဲ့စုစုပေါင်းရိုက်ချက်21ချက်ရှော့ရိုက်ပြီးတော့ presentation ဘူးထက်တစ်ချက်အသာနဲ့ပူဆွဲသွားခဲ့တာဖြစ်ပါတယ်ဒီနေ့ PGA ကောက်သီးပြိုင်ပွဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့ PGA ကမ္ဘာအဆင့်တက်ကောက်သီးသမား Scotty Scheffler ဟာပြိုင်ပွဲဒုတိယနေ့ကပြပွဲဝင်ဖို့အတွက်ကောက်ကွင်းကိုအလာမှာရဲဖမ်းတာကိုခံလိုက်ရပါတယ်။ကောက်ကွင်းထဲမှာယာဉ်တိုင်းမှုတစ်ခုဖြစ်ပြီးတော့ယာဉ်ကြောတွေအကြီးအကျယ်ပိတ်နေတဲ့အချိန်မှာရှက်ဖလာဟာကားကိုမရက်ပဲမောင်းတာကြောင့်ဖမ်းခံလိုက်ရတာဖြစ်ပါတယ်။သူ့ကိုရဲကလက်ထိတ်ခတ်ဖမ်းဆီးပြီးတဲ့နောက်အကျဉ်းသားဝတ်စုံဝတ်ပြီးဓာတ်ပုံရိုက်တဲ့အထိပါဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ရှက်ဖလာဟာပြန်လွတ်လာခဲ့ပြီးတော့ကောက်သီးပြန်ကစားနိုင်ခဲ့ပါတယ်။ရဲကညွန်ကြားတဲ့အတိုင်းမလုပ်လို့ဖမ်းဆီးတာဖြစ်တယ်လို့ပြောပြီးသူ့ဘက်ကတော့ရဲနဲ့သူနဲ့ကြားမှာအကြီးအကျယ်နားလည်မှုလွဲသွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကျဗလာတစုံတရာအမားမလုပ်ပဲရဲကပြောတဲ့အတိုင်းလုပ်ခဲ့တာဖြစ်ပြီးတော့မျက်မြင်တွေကဒါကိုအတီးပြုတ်ကြောင်းသူ့ရဲ့ရှင်းနေတဲ့ဘက်ကပြောကြားလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင်ပါလက်စတိုင်းကိုနိုင်ငံအဖြစ်ယက်တီနိုင်ခွင့်ကိုအတိအမှတ်ပြုချောင်းချိန်ညားခဲ့တဲ့အိုင်ယာလန်၊နော်ဝင်းနဲ့စပိန်နိုင်ငံတွေကိုရှုတ်ချကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပုတ်ထူးနေမှာပြောလိုက်ပြီးဒီလိုရဟာဟာမတ်စ်အဖွဲ့အပေါ်အကြမ်းဖက်မှုစုချိမြင့်တာပဲလို့ဝေဖန်လိုက်ပါတယ်။ပါလက်စတိုင်းနိုင်ငံဟာအကြမ်းဖက်နိုင်ငံဖြစ်လာလိမ့်မယ်လို့လည်းသူကစွပ်စွဲပါတယ်။နီးဗျူဟာမြောက်နျူကလ িয়ার လက်နက်တွေပါဝင်တဲ့စစ်ရေးလေ့ကျင့်မှုတရက်ကိုစတင်လိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာပါတယ်။နျူကလ িয়ার တပ်ဖွဲ့တွေဟာပုံမှန်စီးရေးလေ့ကျင့်တာတွေလုပ်လို့ရှိပေမဲ့ဒီလိုဗျူဟာမြောက်နျူလက်နက်တွေပါဝင်ပြီးလေ့ကျင့်တယ်ဆိုတာကိုတော့ရုရှားကပထမဆုံးအကြိမ်ကြီးညာတာဖြစ်ပါတယ်ရှင်။ထိုင်းမြန်မာနယ်စပ်မြဝတီမြို့ထဲကတရားမဝင်စီးပွားရေးလုပ်ငန်းတွေရှိရာရွှေကုတ်ကိုမြို့တင်နဲ့ဆက်ဆက်ပြီးငွေကြေးဆိုင်ရာပတ်သက်မှုတွေရှိတယ်လို့စွပ်စွဲခံထားတဲ့ထိုင်းသွင်းကုန်ထုတ်ကုန်ဘဏ် Exim Bank ကသူတို့အနေနဲ့ရွှေကုတ်ကိုမှငွေကြေးထောက်ပံ့တာမျိုးမရှိဘူးလို့ VOA မှာဗုဒ္ဓဦးနေကညင်းပယ်ပြောဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရေးမှုကကိုစော်မိုးကျော်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ ညပိုင်း9နာရီကနေ10နာရီထိထုတ်လင်းမဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထိုမီတာ25 32တို့ကနေဖမ်းယူနိုင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။